Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ9ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဝါရှင်တန် DC မြို့ရပ်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းလိုမီတာ192532ပြင်အခုစနေတနင်္ဂနွေမှာလိုင်းလမီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်အပြည့်ရမဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုအမေရိကန်ကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်ယူကရိန်းအတွက်ကုန်ပစ္စည်းတွေတင်ထားတဲ့ထရက်ကားတွေပိုလန်ထရက်ကားတွေကဟန်တာပိတ်ဆို့ထားပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုဝင်းမြင့်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါကိုဇော်ဝင်လိုက်ရေအခုလိုသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်တက်နေတဲ့ဓာတ်ဆီစင်းတဲ့ဝရခက်နောက်ဆက်တဲ့ကရက်မနလေးမြို့နေသူက
ဒါမဲ့အပြင်မှာလို့ထိုင်အောင်နဲ့စီတယ်တဲ့ရောဒီတလီတာကို9000ပေါ့နော်တချို့အပြင်ပေါက်ဈေးကကြတော့လဲတလီတာကိုဒီ4200ရှိရပေါ့သူကမတန်းစီနိုင်တဲ့သူတွေကြတော့လဲလို့ပဲမောက်ကိုဈေးနဲ့ပဲဝယ်300ပေါ့နော
်ဒီသတင်းပေးပို့ချက်အပြီးမှာတော့စနေညအပတ်စဉ်ကန္ဓာတွေဖြစ်တဲ့လူ့အသံစီစဉ်နောက်ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလဲရစီးပွားနဲ့ဥတုရာသီစီစဉ်တွေစတိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်လိုက်နဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ
။ကာဇာကမ်းမြောက်ဒေသမှာလူသားချင်းစာနာတဲ့အကူအညီပေးနိုင်ဖို့အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြောအဖွဲ့တို့တိုက်ပွဲတွေချက်ချင်းရပ်ဖို့အဆိုပြုတဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်မူကြောင်းကိုအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်ထောင်စုကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှမနေ့ဒီဇင်ဘာလ10ရက်နေ့ကမဲခွဲခဲ့တဲ့မူကြောင်းကိုအမေရိကန်အစိုးရအနေနဲ့ဘာကြောင့်လက်မခံနိုင်ရသလဲဆိုတာကိုကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသမ္မတကြီးရောဘတ်ဘူကအခုလိုတင်ပြဆွေးနွေးခဲ့ပါတယ်
။ This text also failed to acknowledge that Israel has the right to defend itself against terrorism.consistent with international law
အကြံဖတ်မှုကိုနိုင်ငံတကာဥပဒေနဲ့အညီခုခံကာကွယ်ပိုင်ခွင့်ရှိတယ်ဆိုတဲ့အစ္စရေးရဲ့အခွင့်အရေးကိုမူကြမ်းထဲမှာထည့်သွင်းဖော်ပြထားခြင်းမရှိပါဘူးဒါဟာနိုင်ငံတိုင်းလုပ်ပိုင်ခွင့်ရှိတဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်အောက်တိုဘာ9ရက်နေ့ကဟာမတ်အဖွဲ့ရဲ့လှုပ်ရွက်ကိုဘယ်နိုင်ငံကမှသီးခံနိုင်မှာမဟုတ်တယ်လို့တင်းကြီးလက်မခံသင့်ပါဘူးလို့အမေရိကန်ဒုတိယသမ္မတကြီးရောဘတ်ဘူတ်ကပြောသွားတာပါအမေရိကန်အစိုးရကဟာမတ်အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းတစ်ခုအဖြစ်တရားဝင်သတ်မှတ်ထားတာဖြစ်ပါတယ်လုံးဝအပြစ်ခရက်ဆဲထားတာမျိုးကိုအစ္စရေးနီဒူအမေရိကန်အစိုးရကလည်းလက်မခံပေမဲ့စာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်အရာကြီးအပြစ်ခရက်ဆဲတာကိုတော့လက်ခံတယ်လို့သမ္မတကြီးရောဘတ်ဘူကထပ်သွင်းပြောကြားခဲ့ပါတယ်အပြစ်ခရက်ဆဲလိုက်ရင်ဟာမတ်အဖွဲ့ကိုလက်နက်ရိက္ခာထပ်မံဖြစ်စည်းဖို့အခွင့်အရေးပေးလိုက်တယ်လို့ဖြစ်မယ်လို့ဆိုပြီးအမေရိကန်အစ္စရေးနိုင်ငံတို့ကကန့်ကွက်ခဲ့ကြပါတယ်။အရက်ဇဘွားများပြည်ထောင်စု UAE ကအဆိုပြုတင်သွင်းတဲ့မူကြမ်းကိုလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံရှိတဲ့အထက်က73နိုင်ငံကထောက်ခံပေးခဲ့ပြီးဗြိတိန်ကတော့မဲမပေးပဲကြားနေခဲ့ပါတယ်ခင်ဗျာ
။ယူကရိန်းကိုပို့မယ်အရေးပေါ်ဆေးနဲ့ကုန်ပစ္စည်းဂါဒန်ရှိကြီးပိုလန်ဘက်ချမ်းမှာပိတ်မိနေပါတယ်။ယူကရိန်းနိုင်ငံကရှေ့တန်းတိုက်ပွဲနေရာတွေကိုတင်ပို့မဲ့သွေးထိတ်ကြိုးတွေနဲ့တခြားကုန်ပစ္စည်းတွေတင်ဆောင်လာတဲ့မိုင်နဲ့ခြေတဲ့ရှေလျားတဲ့ truck garden ကြီးဟာပိုလန်နိုင်ငံဘက်အချမ်းကနေဆက်မှာပိတ်မိနေတာပါလားတဲ့ခြေပြီးပိတ်မိနေတဲ့ဒီကုန်ပစ္စည်းတွေထဲမှာရုရှားတပ်တွေကိုတိုက်ခတ်ရမှာအသုံးပြုမဲ့ drone ယာဉ်တိစောက်ရေးမှာအသုံးပြုတဲ့အစိပ်ပိုင်းတွေလည်းပါဝင်ပါတယ်ဥရောပသမဂ္ဂကကုန်စည်တင်ပို့မှုဆိုင်ရာဥပဒေတချို့ကိုဖြည့်လျှော့ပေးလိုက်တာကြောင့်ယူကရိန်း trucker မောင်းသူတွေကဈေးနှုန်းသက်သာစွာနဲ့အလုပ်တွေကြားပြတ်ဝင်လုပ်ကင်ခွင့်ရသွားတာမှသူတို့ရဲ့ဘဝရည်တည်ရေးကိုပါထိခိုက်လာနေတယ်ဆိုပြီးပိုလန်နိုင်ငံက trucker မောင်းသူတွေကကန့်ကွက်ဆန္ဒပြခဲ့တာကြောင့်အခုလိုယူကရိန်းကိုတင်ပို့မဲ့ trucker တွေလာနေချေလက်ဆက်မှာပိတ်မိနေတာပါခင်ဗျာ
UAE အာရဗ်စပွားများပြည်တော်စုမှာကျင်းပနေတဲ့ကုလသမဂ္ဂဥတုရာသီနီလာခံဆိုင်ရာCOP28 မှာရင်းနှံလိုရုပ်ကျွင်းလောင်စာ fossil fuel အသုံးပြုမှုလုံးဝမရှိတော့အောင်ဆောင်ရွက်မဲ့ကိစ္စအခြေတင်ဖြစ်နေကြပါတယ် fossil fuel အသုံးသုံးဆွဲမှုအဆုံးသတ်ရေးကြိုးပမ်းမဲ့အဆိုပြုချက်မှန်သမျှကိုပယ်ချဖို့ရင်းနှံထုတ်လုပ်တင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC က အိုပက်အတွင်းရေးမှူးချုပ်ကသူ့အဖွဲ့ရဲ့အဖွဲ့ဝင်73နိုင်ငံကိုဒီသတင်းပတ်အစောပိုင်းကစာရေးသားပေးဖို့တောင်းဆိုခဲ့ပါတယ်။ဒီလိုတောင်းဆိုတာဟာဆက်စုပ်ရင်ရှားစရာကောင်းတယ်လို့ EU လက်ရှိဥက္ကဋ္ဌစပိန်နိုင်ငံရဲ့ကိဟဗေဒဆိုင်ရာဝန်ကြီးကဒီကနေ့ပြောကြားခဲ့ပါတယ်။ကမ္ဘာဥတုရာသီပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ဖို့လေရုညဉ့်ညမ်းစေတဲ့ရင်နံကြောင့်မိသွေးသဘာဝဓာတ်ငွေစတဲ့လောင်းစာတွေကိုအသုံးမပြုတော့ဘဲပြန်ပြင်းပြဲစွန့်အင်တွေနဲ့အစားထိုးသုံးဆွဲဖို့ EU ကတွန်းအားပေးနေတာဖြစ်ပါတယ်။ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအင်ဓာတ်ငွေထုတ်လုပ်မှုလျှော့ချနိုင်ရေးဖို့အရေးကြီးတယ်ဆိုတာ COP28 ညီလာခံမှာအဓိကထားဆွေးနွေးနေကြတာဖြစ်ပါတယ်။ OPEC အကြီးအကဲရဲ့အဖွဲ့ဝင်တွေပေါ်တောင်းဆိုမှုကြောင့်မယုံနိုင်လောက်အောင်အံ့ဩခဲ့ရတယ်လို့အံ့ဩခဲ့ရတယ်လို့ဒေါသလည်းထွက်ရတယ်လို့ပြင်သစ်စွန့်အင်ဝန်ကြီးကလည်းဒီကနေ့ပြောကြားခဲ့ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်နဲ့ဒုံးကျည်တိစောက်တဲ့အစီအစဉ်တွေအပါအဝင်အင်တာနက်အွန်လိုင်းအချက်အလက်တွေခိုးယူတာနဲ့ရုရှားကိုလက်နက်တွေတင်ပို့ရောင်းချနေတဲ့အစီအစဉ်တွေအပေါ်နိုင်ငံတကာအတိုင်းအဝိုင်းကပုံမှန်ဖိအားပေးကန့်သတ်ပေးကြဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံကအမျိုးသားလုံခြုံရေးအကြံပေးတွေကဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်တိစောက်ရေးအစီအစဉ်တွေကိုအရှင်းမြင့်လှုံ့ဆော်ပြီးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်ဆိုတဲ့ပြောဆိုမှုတွေကြောင့်ကိုရီးယားကျွန်းဆွယ်မှာနှစ်အတန်ကြာအတွင်းမှာတင်းမာမှုတွေအမြင့်ဆုံးအခြေအနေကိုရောက်နေချိန်မှာပဲဒီသုံးနိုင်ငံကအစိုးရအရာရှိတွေဆိုလ်မြို့မှာဒီကနေ့တွေ့ဆုံကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အဲ့ဒီလိုပြောဆိုလှုံ့ဆော်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့အာရှတိုက်အတွင်းကမဟာမိတ်နိုင်ငံတွေကအခုလိုထင်သာမြင်သာရှိတဲ့တွေ့ဆုံမှုပြုလုပ်ခဲ့ကြသလိုပဲဒီသုံးနိုင်ငံအကြားစီးရေးလက်ကျင့်မှုတွေကိုလည်းအရှင်းမြင့်လှုံ့ဆော်လာနေကြပါတယ်။ပြန်ပြနိုင်ငံတွေရဲ့အဲ့ဒီလိုစီးရေးလက်ကျင့်မှုတွေဟာမြောက်ကိုရီးယားကိုဝင်ရောက်တိုက်ခိုက်ဖို့အတွက်ဖြစ်တယ်လို့မြောက်ကိုရီးယားကစွပ်စွဲပြောဆိုလို့ရှိပါတယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ထဲမှာတော့တရုတ်ဘက်ကရန်လိုတရားမဝင်လို့ရလုတ်တယ်လို့ဖိလစ်ပိုင်နိုင်ငံကစွပ်စွဲအပြစ်တင်လိုက်ပါတယ်။တရုတ်တို့ပိုင်ဆိုင်နေဆိုပြီးထိန်းချုပ်ထားတဲ့ကျွန်းလင်းနာမှာဖိလစ်ပိုင်တန်ခါသည်တွေအတွက်ဒီနေ့ရိတ်ခါသွားဖို့တဲ့ဖိလစ်ပိုင်အစိုးရသင်္ဘောတွေကိုတရုတ်ကံယူတန်းဆောင်တက်တွေကမိသားပိုက်တွေနဲ့ထိုးပြီးနှောက်ယှက်ခဲ့တယ်လို့ဒီနေ့စနေနေ့မှာဖိလစ်ပိုင်ကပြောခဲ့တာပါ။စကာဘိုရိုချွန်းနာကတရုတ်နဲ့ဖိလစ်ပိုင်ကြားရေးပိုင်နဲ့အငင်းပွားနေတဲ့နေရာမှာပြဿနာဖြစ်ခဲ့တာပါ။အဲ့ဒီနေရာတစ်ပိုက်မှာရှိနေတဲ့ဖိလစ်ပိုင်၅ဖက်လျက်စီ30ကျော်အတွက်၅လုံငယ်ဦးစီးဌာနသင်္ဘောတွေကလောင်စာစီးနဲ့စားနေအခါသွားပို့စဉ်တရုတ်ကံယူတန်းဆောင်တက်သင်္ဘောဘကမိသားပိုက်နဲ့ထိုးတဲ့ဗီဒီယိုကိုဖိလစ်ပိုင်ကံယူတန်းဆောင်တက်ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ဖီယိုအမေရိကန်တန်ရဲ့ဒီဇင်ဘာ9ရက်စနေနေ့နောက်ဆုံးရသတင်းတွေကိုကိုစောအွန်လိုင်းနဲ့ကျွန်တော်ပြပြပေးခဲ့တာပါ။အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါတက်နေတဲ့တက်စီစဉ်နဲ့ဝေရခက်တဲ့နောက်ဆက်တွဲကြရပါမြန်မာနိုင်ငံနဲ့73စီစီတက်အပီဝေရခက်တဲ့ပြဿနာကိုပါလူအများရက်ရှည်ခက်ခက်ခက်ခက်ရင်ဆိုင်နေရပြီလို့စောင့်ကြည့်နေသူတွေကဆိုပါလေအခုလိုဈေးတက်တာကြောင့်ထုတ်လုပ်မှုဈေးတက်လာပြီးကုန်ဈေးနှုန်းတွေပါလိုက်တက်လာနိုင်တယ်လို့လည်းဒီစောင့်ကြည့်သုံးသပ်သူတွေကထောက်ပြနေပါတယ်အခုလိုရက်စက်တိုက်မချုံဘူးအောင်ဒီစီဈေးခက်ကြကြတက်ဝယ်ရခက်လာတဲ့နောက်ဆက်တွဲဖြစ်နိုင်တာတွေကိုလူများဘယ်လိုဆက်ရင်ဆိုင်နေကြပါလဲကျွန်တော်ကပဲမေးထားပါတယ်ခင်ဗျာ
73စီတွင်းသူတွေအတွက်သတ်မှတ်ဒေါ်လာလဲနှုန်းစစ်ကောင်စီကပြီးခဲ့တဲ့ဘက်ကဖြတ်သိမ်းပြီးဒီဓာတ်စီဈေးတက်လာနေတာကအခုပတ်တော့ဝယ်ရခက်တဲ့အဆင့်ထိဖြစ်လာပုံကိုအမည်မဖော်လိုတဲ့ရန်ကုန်မြို့နယ်အမျိုးသားတူကအခုလိုပြောပြပါတယ
်။ရန်ကုန်မှာဆိုရင်တော့မနက်အစောပိုင်း၄နာရီကျော်လောက်တည်းအတန်းစီဝယ်ယူနေရတယ်။အာစီရတယ်လို့ထင်ကြရတဲ့ဆိုင်တွေမှာဆိုရင်ကာရန့်ရှိပြီးရှက်ပြီးတော့ညဘက်အထိပေါ့နော်မပြတ်တမ်းစောင့်နေရဖို့လဲမြင်ရ300လောက်တော့ရှိပြောင်း။နောက်တစ်ခုကဒီမနက်ကရှုံးသွားတော့အရင်ကကျွန်တော်400လောက်ပေးရတဲ့ခီးကြီးပေါ့နော်တစ်စီးကား1500ကျော်လောက်တက်လာတာကိုတိတိကျကျမြင်ရတယ်နေရ300အတွင်းမှာ
ဒီအခက်အခဲကိုတက်စီပုံစံမျိုးစုံနဲ့ဆက်ရင်ဆိုင်နေကြပုံကိုလည်းနောက်အမည်မဖော်လိုတဲ့ရန်ကုန်မြို့နယ်သူတူကအခုလိုရှင်းပြပါတယ
်ညကလေးရပေါ့နော်မနေ့ကျရင်မနေ့9နိုင်မှပြီးတဲ့တက်စီဆိုင်ရှိမှညကလေးရနေပြီးတော့ကားကိုရထားခဲ့တာပေါ့နော်နောက်ပြီးရင်ညမနေ့4နိုင် လာမှပြန်လာပြီးတော့မှဒီတက်စီကိုယူတာပေါ့နော်အဲ့ဒီကတော့လွယ်ရှိအချိန်လေးမျိုးမှာစီရဖို့တရားလုံးနေပဲပေါ့နော်အဲ့နောက်တခြားလူတွေဘယ်လိုမျိုးသုံးလဲဆိုတော့ကမင်းနဲ့လင်းနဲ့လောက်ဆုံးကြီးထားပြီးတော့စီတန်းစီရမျိုးတွေရှိတယ်ပေါ့နော်အဲ့သူတို့ဆိုရှင်အဲ့စီတန်းစီရကြာချင်းလင်းနဲ့လောက်ကြာချင်းတန်းစီရလို့ပြောပါတယ
်ဒါအပြင်မန္တလေးကအချိန်လေးကိုလည်းအမြင်မဖော်လို့တဲ့မြို့နေသူတို့ကအခုလို့ဆိုပါတယ
်မန္တလေးမှာစီပြဿနာတော်တော်လေးကိုကြည့်ရပေါ့နော်တခြားမျိုးတွေလိုပဲဒီစီဖြည့်ကျင်နေဆိုရင်အကြာကြီးပဲတန်းစီရတယ်နောက်ပြီးတော့အရင်လိုကိုဖြည့်ကျင်တဲ့အချိန်ကိုဖြည့်လို့မရဘူးစီဆိုင်တွေကသူတို့တတ်မှတ်ထားတဲ့အချိန်တွင်းမှာတတ်မှတ်ထားတဲ့ limit နဲ့ပဲရောင်းပေးရပေါ့နော်ဆိုင်ငယ်တွေဆိုရင်တော့ဒီအပြည့်ဖြည့်လို့ရတယ်ဒါပေမဲ့ဒီအိမ်စီးကားတွေဆိုရင်တော့ဒီအများဆုံး9,000ဘူးဒီကုန်တင်ကားကြီးတွေဆိုရင်အများဆုံး3,000ဘူးပဲပေါ့နော်အဲ့လိုအဲ့လောက်ပဲရောင်းပေးရနောက်နှစ်ခါတန်းစီလို့လည်းမရဘူးတချို့စီဆိုင်တွေကျတော့လည်းအများဆုံး2,000ဘူး3,000ဘူးပဲရောင်းပေးရပေါ့နော်ဟိုတခြားစီတွေထက်လေ95နဲ့ premium ကပို့ပြီးတော့ဝယ်ရတာတော်တော်လေးခက်တယ်ပေါ့နော်စီဆိုင်နေရတာအစောကြီးပြတ်သွားတယ
်ဒီစီစေးတက်လာတဲ့အခက်ခဲနဲ့မှောင်ကိုဖြစ်လာပုံကိုမန္တလေးမြို့နယ်သူကအခုလိုဆက်ပြောပါတယ
်စီဆိုင်နေကိုကြည့်လိုက်မယ်ဆိုရင်လည်းဒီတန်းစီနေတဲ့အတန်းရှိကြီးပဲတွေ့ရတာပေါ့နော်တစ်ခါမှလို့မကြုံဘူးပေါ့တချို့ဆိုင်တွေကျတော့လည်းပိတ်ထားတယ်တချို့ဆိုင်တွေကျတော့လည်းစီရအစောကြီးပြတ်သွားတယ်ပေါ့နော်စီစေးကဒီတိုင်ကီတွေမှာသွားဖြည့်မယ်ဆိုရင်တော့ဒီ95ဆိုရင် 2,900 2,600 ကျော် 2,900 ဝင်းချင်ပေါ့နော် 92 ဆိုရင် 2,600 ပတ်ချလဲပရီမီယံဆိုရင်တော့ 2,400 ပေါ့နော်ပတ်ချလဲဒီဇယ်ဆိုရင်တော့ 2,300 ပတ်ချလဲရှိရပေါ့နော်ဒါပေမဲ့အပြင်မှာလို့ထိုင်အောင်တဲ့စီတဲ့တွေကတော့ဒီ1လီတာကို9,000ပေါ့နော်တချို့အပြင်ပေါက်ဈေးကကြတော့လည်း1လီတာကိုဒီ4,200ရှိရပေါ့။သူကမတန်းစီနိုင်တဲ့သူတွေကြတော့လည်းအဲ့လိုပဲမောက်ကိုဈေးနဲ့ပဲဝယ်သုံးရရပေါ့နော်
။ဒါအပြင်ဒီဇယ်ဈေးဆက်တက်လာတာနဲ့ရိုက်ခတ်နိုင်မှုကိုလည်းရန်ကုန်မြို့နယ်မြို့သားကအခုလိုထောက်ပြပါဗျ
။ဒီဇယ်ဈေးကတစ်ခါလံကို18,000နဲ့အပြင်မှာရောင်းနေဝယ်နေရတာကိုကြားသိရတယ်။ဒီဇယ်ဈေးနဲ့ပတ်သက်ပြီးတော့နောက်ဆက်တဲ့အနေနဲ့ဆိုရင်လည်းဒီအသေးစားလက်စားလုပ်ငန်းတွေအပေါ်မှာရိုက်ခတ်မှုကြီးကြီးမားရှိလာတာကိုမြင်ရတယ်ပေါ့နော်။အလုပ်ကြည့်ရတဲ့အချိန်ပဲရန်ကုန်ပါဝင်မြို့နယ်တော်များမှာမိမမှန်မှုပေါ့နော်ဒီမိပြတ်တဲ့အချိန်ဒီမှာဆိုရင်ဒီလုပ်ငန်းတွေနေနဲ့မိဆက်ကိုအားပြုပြီးတော့လက်ပတ်ရတာပေါ့နော်အခုကျတော့မိဆက်နှုတ်ဖို့အတွက်စီရေးကတခုံလို့တက်နေရတယ်လည်းလည်းကိုယ်အမရတဲ့အချိန်ဒီကြောင့်ဒီအသေးစားလက်စားလုပ်ငန်းတွေမှာလည်းရှုံးကန်နေရတာကိုသိစစ်စာမြင်လာရတာပေါ့နော်
မန္တလေးမှာနောက်ဆုံးကြုံရတဲ့ခက်ခဲကိုလည်းမန္တလေးမြို့နယ်သူကအခုလိုဆက်ထောက်ပြပါတယ
်အခုဆိုရင်ဒီအလုပ်ကပြန်လာရင်မနာရဘူးပေါ့နော်ဘယ်ဆိုင်မှာများစီရမလဲလို့စီတော့လိုက်ရှာပြီးလိုက်တန်းစီရရပေါ့နော်ဒီမှာမိရလည်းခဏခဏပြက်တယ်နောက်ပြီးစီဈေးတွေကအစီတွေကလည်းဝယ်ရခတ်တဲ့အခါမှာတော်တော်လေးကိုအခက်ခဲဖြစ်တယ်ပေါ့နော်ဒီတချို့လုပ်ငန်းတွေဆိုရင်နားထောင်ထားရတယ်ပေါ့နော်ဒီကုန်တင်သမားတွေကုန်တင်ကားသမားမောင်းတဲ့သူတွေဆိုရင်ပေါ့နော်တချို့ဆိုင်တွေကျတော့လည်းဒီအရင်လိုမီးစက်လည်းမမောင်းနိုင်တော့ဘူးပေါ့နော်ဒီမီးဒီလုံးလေးနဲ့ပဲလက်တက်နေရတယ်ပေါ့
ဒါပေမဲ့ဒီရိုက်ခတ်မှုကြီးလာနေတာကိုရင်ဆိုင်ဖို့တော့ရန်ကုန်မြို့နယ်မြို့သားကအခုလိုဆက်ထောက်ပြခဲ့ပါတယ
်နောက်ဆုံးနေ့နဲ့ခြုံပြောရမယ်ဆိုရင်တော့ကာလကြာလာနေမြန်စီစီဆမ်တန်တက်တာရဲ့စီဝယ်ယူနိုင်မှုရှားပါးတဲ့ချိန်တွေကြောင့်ပီတူတွေဝန်ထမ်းတွေအပေါ်ကိုတော့ဖက်ဖက်ကနေပို့ပြီးတော့ရိုက်ခတ်မှုတွေများလာမယ်လို့ညွှန်မိပါတယ်ခင်ဗျာ
တကယ်တော့ဒီစီစေးတဲ့ကြရက်ကိုမဖြည့်ရှင်းနိုင်တော့စီးပွားလူမှုကြီးရဲ့အများကြီးဆက်ပြီးကြီးလာနိုင်တယ်လို့လည်းသုံးသက်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
စတုံးစီစေးတဲ့ဝရခက်တဲ့ကြရဲ့ကျွန်တော်ပဲပြောပြခဲ့တာပါအခုတော့စနေညအပတ်စဉ်ခန္ဓာတွေစက်တိုက်ပါအရင်ဆုံးတော့မြမလူခွင့်အချင်းတွေကိုတင်ဆက်ပေးနေတဲ့ဒုသန်အစီအစဉ်မှာဒီတစ်ပတ်မှာတော့ຫນွေဥဒေါ်လာရေးအတွက်ကလစ်နေကြသူများအကြောင်းပါစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ຫນွေဥဒေါ်လာရေးအတွက်ညညာကနေဝင်ငွေရအောင်အင်တာနက်ကနေနေ့တိုင်းအချိန်ပေးပြီးကလစ်နေကြသူတွေရှိတာကို Frontier မြန်မာပြောပြပေးပါအောင်ခင်ဗျာ
ဘာမှမလုပ်ရတဲ့နေ့ကတော့ခံစားရတာခံစားရတာအထက်ကိုပူပါတယ်ပေါ့နော်။ဟိုအခုလိုလုံနေတာလေးအောင်အမှန်တိုင်းကျွင်းရင်ဘာမှမပြောပေါလောက်ဘူးလေနော်
။ကျွန်တော်ပြလိုက်တဲ့သဘောပါလေ။အဲကျွန်တော်တို့အမေကတော့ဟိုဆန္ဒပြတာပဲ။အဲသူကအရှင်းပြောတော့ကျွေးကြော်တဲ့အနေနဲ့ဆန္ဒပြတာမဟုတ်တော့ဘူးလေ။သူကနည်းပညာနဲ့ဆန္ဒပြတာ။
2021ခုနှစ်အတွင်းမှာတန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံခြားသားတွေဟာအာဏာရှင်ဆန့်ကျင်ဆန္ဒပြသူတွေနဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်သူ CDM တွေကိုထောက်ပံ့ခဲ့ကြပါတယ်။ဒါပေမဲ့စီးပွားရေးကျဆင်းတာနဲ့ဒီဂျစ်တယ်ငွေပေးချေမှုတွေကိုတိုက်ဖြတ်ခံလာရတဲ့အခါမှာတော့ဒေါ်လာရေးထောက်ပံ့ငွေတွေအတွက်လူငယ်တွေဟာတနည်းတစ်ပုံစမ်းသစ်တီထွင်ကြရပါတော့တယ်။မင်္ဂလာပါရှင်။ မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တွေကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတော့ကရေးသားတင်ဆက်ထားပါရစေ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ပါမမလို့ရတဲ့နေ့ကတော့ခံစားရတာခံစားရတာအထက်ကိုပူပါတယ်ပေါ့နော်။ဥမာအခုလို့လုံနေတာလေးအောင်အမှန်အတိုင်းပြောရင်ဘာမှမပြောပါတော့ဘူးလေနော်။ဒါမှမဟုတ်လေအဲ့လိုပြောတော့ဘာမှမလုပ်တဲ့နေ့တည်းရမှမရှိဘူးလားဆိုလည်းမဟုတ်ပါဘူး။မရှိရတယ်ရှင်
။ဒါကြောင့်ကိုကကိုတော့ပြန်စမ်းမိရေဒီလောက်အတိုင်းတားလေးလုံနေရတော့မှပုံမှန်မလုပ်သွားနိုင်ဘူးပေါ့နော်။ဒီကျွန်တော်လုံနေတာအတားပြေလုံနေတယ်လို့ကြီးပဲလို့လေကိုကကိုတခါလေးကြိုင်တော့လည်းခံစားမိရရှင
်မနုကမြန်မာနိုင်ငံမြောက်ပိုင်းတနေရာကရုံးဝန်နန်းတယောက်ပါသူဟာတော်လန်ရေးအတွက်အလွန်စိတ်အားထက်သန်စွာကလစ်နေသူလည်းဖြစ်ပါတယ်တညာဝင်ငွေတွေနဲ့တော်လိုင်းရေးကိုထောက်ပံ့ပေးနေတဲ့ website တွေ YouTube channel တွေနဲ့ application တွေကိုနေ့စဉ်နာယူဝတနာရီအချိန်ပေးပြီးကလစ်နေတာပါသူဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆက်ရနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့စနပ်ပြပွဲတွေမှာလည်းတခြားလူငယ်တွေလိုပဲပါဝင်ခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်ဖြိုခွင်းတာတွေနဲ့အတူနောက်ဆက်တွဲပြည်ပခါတွေဖြစ်လာချိန်မှာတော့သူ့ရဲ့အရင်ကတာမန်ဘဝထဲမှာပဲလူမသိသူမသိပြန်နေခဲ့ပါတယ်။ဒါကသူ့အရှုံးပေးလိုက်ပြီလို့ဆိုလိုချင်တာတော့မဟုတ်ပါဘူး။မနုဟာအရင်ကတော်လန်ရေးအတွက်လူငွေထောက်ပံ့တာမျိုးတွေကိုနိုင်တလောက်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့အနာပိုင်တွေကဒီကိစ္စတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်လာတဲ့အခါမှာတော့ဒါဟာအလွန်အနည်းငယ်များပြီးခက်ခဲလာတဲ့အတွက်ကလစ်တာကိုပဲအားထည့်လှုပ်ဆောင်ခဲ့ပါတယ်။ဒါကြတော့ကလစ်တာကလည်းလုံးလုံးအနည်းငယ်ကင်းနေတာတော့မဟုတ်ပါဘူး
။အပြင်သွားမယ်ဆိုလို့ရှိရင် application နဲ့အမြင်နဲ့ဖြတ်သွားရတယ်။ဖုန်းထဲကရှိသမျှဟာတွေအကုန်လုံးရှင်းသွားရတယ်။အဲ့လိုမျိုးလေးလုပ်ပြီးရတော့ရှိတယ်ပေါ့နော်
။2021ခုနှစ်နှစ်လလောက်ကလေးကလူငယ်တွေဟာတော်လန်ရေးကိုထောက်ပံ့ဖို့အတွက်ကလစ်တဲ့ website တွေ application တွေနဲ့ YouTube channel တွေကိုဖန်တီးတည်ထောင်ခဲ့ကြတာပါ။အခုဆိုရင်တော့အနည်းဆုံးအဖွဲ့ပေါင်း50ကျော်ကအဲ့ဒီကနေတဆင့်ဖျော်ဖြေရေးအစီအစဉ်တွေ၊ပညာပေးအစီအစဉ်တွေ၊မှတ်တမ်းရုပ်ရှင်တွေ၊ဟာသဗီဒီယိုတွေနဲ့ဂိမ်းစတာတွေကိုဖန်တီးထုတ်လွှင့်ခဲ့ကြတာလည်းဖြစ်ပါတယ်။အဲ့ဒီအထဲမှာကိုပဒေတာလည်းတူအပါဝင်ပါသူဟာစစ်အာဏာရှင်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးအကြမ်းဖက်ဖြိုခွင်းတာတွေဖြစ်လာချိန်မှာတော့နေဆက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တစ်ခုတည်းကိုဝင်ရောက်ခဲ့ပါတယ်အဲ့ဒီမှာသူ့ရဲ့ရဲဘော်ရဲဘက်တွေအတွက်ဆိုရှယ်မီဒီယာကနေရန်ပုံငွေရှာဖွေဖို့စိတ်ကူးရလာခဲ့ပြီးပရိသတ်ပင်ဆိုတဲ့ YouTube channel တစ်ခုကိုစတင်တည်ထောင်ခဲ့ပါတယ်။တကယ်တော့တော်တဲ့ကနေဒါကိုလုပ်ဖို့ဆိုတာလွယ်တဲ့ကိစ္စတော့မဟုတ်ခဲ့ပါဘူး
။ဘာလို့တော့ရင်ဆိုင်ရတာကျွန်တော်တို့အခက်ခဲအဲ့ဒါဘာလဲဆိုတော့ internet ပေါ့ internet မရှိဘူးပေါ့နော် internet မရှိဘူးကျွန်တော် internet line ကမကောင်းဘူးအဲ့လိုပြောတာရှိရင်နောက်တစ်ခုကလျှက်စင်မီမရှိဘူးကျွန်တော်တို့မှာလျှက်စင်မီမရှိတဲ့အခါကျတော့အားလုံးကိုဘယ်လိုလုပ်ရလဲဆိုတော့ကျွန်တော်တို့ကျွန်တော်နေတဲ့နေရာထိရောက်အောင်လို့အဲ့ဒီဘက်ထရီတွေဆိုလာတွေကိုယ့်ဘာသာကိုစင်ရကိုယ့်ပစံနဲ့ကိုယ်ပေါ့နော်အဲ့ဒီဥစ္စာတငယ်ချင်းတွေပေးတဲ့ဟာအင်ရပေးတဲ့ဟာအဲ့ဒီပစံလေးစုပြီးတော့အကုန်လုံးဝယ်ပြီးတော့ကျွန်တော်တို့နေတဲ့နေရာလေးမှာစင်ရ
မြေပြင်ကတက်ခဲရေးသမားတယောက်လည်းဖြစ်နေတော့ကိုပရိတာရဲ့ channel ကိုဝင်ရောက်ကြည့်ရှုသူတွေစုပြုံကြလာခဲ့ပြီးဆက်စပ်ချင်းမှာပဲကြော်ညာဝင်ငွေအများပြားရရှိခဲ့ပါတယ်ပြီးခဲ့တဲ့2022ခုနှစ်ထဲမှာသူ့ channel ကနေတစ်လကိုဝင်ငွေ7,200ဝန်းကျင်ရရှိခဲ့တာပါဒါပေမဲ့ဒါကပုံမှန်ဝင်ငွေတော့မဟုတ်ပါဘူးလက်တလုံးမှာတော့သူအပါဝင်အခြား channel တွေဟာတစ်လကို7,300ကနေ3,200ချာရလို့နေပါတယ်ကန်စိုးကျန်တော့လူကြီးနှုံးများလာတဲ့အချိန်မှာပဲ YouTube ကကိုပရိတာရဲ့ channel ကိုပိတ်ခဲ့ပါတယ်ကြောင်းရင်းကိုသိချာမသိခဲ့ပေမဲ့တော်လိုင်းရေးမှာကိစ္စတစ်ခုအကြီးကျယ်ဖြစ်လာပြီဆိုရင်ကလစ်တဲ့အရေးအတွက်ကပုံမှန်ထက်တိတိတသာထိုးတက်သွားတတ်ပါတယ်အဲ့ဒါကို YouTube ကတန်တရားဖြစ်နိုင်တယ်လို့ကလစ်တဲ့အခါမှာ VPN မျိုးစုံခံနေရတာကြောင့်လဲအခုလိုပိတ်ခံရတာဖြစ်တယ်လို့သူကယူဆနေပါတယ
်ပြဿနာပါလဲဆိုတော့ဟိုလူများရဲ့ဒီ platform ဟိုတုံးပြီးတော့ကျွန်တော်တို့ပတ်စံရှာရတဲ့အခါကျတော့သူတို့ရဲ့ policy ကိုကျွန်တော်တို့အတိအကျလိုက်နေတာနည်းနည်းလောက်မှားတာနဲ့ကျွန်တော်တို့ကပတ်စံမရတာမျိုးအဲ့လိုမျိုးဖြစ်တယ်ကျွန်တော်ဆိုဒေါ်လာ1000ဝဲလောက်မရဘဲနဲ့အဲ့လိုမျိုးပိတ်ခံလိုက်ရဘူး
ဒါပေမဲ့သူကပရိသတ် P2P လို့ခေါ်တဲ့နောက်ထပ် channel တစ်ခုကိုတည်ထောင်လိုက်ပြီးအခုတော့အဲ့ဒီကနေလစဉ်7,100ကျော်ဝင်လို့နေပါတယ်။ဒီငွေတွေကိုတော့ CDM ဆရာဆရာမတွေနိုင်ငံရေးအကျဉ်းသားတွေနဲ့တော်လိုင်းအင်အားစုတွေစီထောက်ပံ့ပေးနေတာပါ။ clip ဖွဲ့တွေရဲ့ပြောပြချက်အရဆိုရင် clip တဲ့သူအများစုဟာပြည်တွင်းကဖြစ်ပြီး ပြပရောက်နေတဲ့သူတွေကတော့ကလစ်တာထက်ငွေသားကိုတိုက်ရိုက်ပေးဖို့လှူဒန်းကြတာများပါတယ်။ဆရာနာသမီးနောက်ပိုင်းနိုင်ငံစီးပွားရေးကြဆင်းလာတာကပြည်တွင်းကလူတွေအတွက်ပိုပြီးဆင်းရဲချက်တဲလာစေပါတယ်။ဒါအပြင်ဒစ်ဂျစ်တယ်ငွေပေးချေမှုအပိုင်းမှာလည်းအမဲဆောင်ကြည့်ခံနေရတာကြောင့်ဒါတွေကအချိန်မရွေးအနေနဲ့ပေးနိုင်ပါတယ်။ကိုစင်စီကအင်္ဂလိပ်စာဆရာတယောက်ဖြစ်တယ်လို့ဆိုရှယ်မီဒီယာမှာလည်းလူသိများထင်ရှားသူဖြစ်ပါတယ်။သူဟာမကြသေးခင်ကမှ LWSR လို့ခေါ်တဲ့အင်္ဂလိပ်စာသင်ကြားရေး website တစ်ခုကိုတည်ထောင်လာပြီးအဲဒီကရတဲ့ကြော်ညာဝင်ငွေနဲ့တော်လန်ရေးအတွက်လိုအပ်တဲ့နေရာတွေကိုထောက်ပံ့ပေးနေတာပါ။သူကတော့ကလစ်တာဟာလူတို့ရဲ့အားကိုထင်ဟပ်ပြသရာရောက်တယ်လို့လည်းပြောပါတယ်။
ကျွန်တော်ကလစ်တဲ့သဘောကလည်းကျွန်တော်တို့အမြင်ကတော့ဟိုဆန္ဒပြတာပဲ။သူကအရှင်းပြောတော့ကျွေးကြော်တဲ့အနေနဲ့ဆန္ဒပြတာမဟုတ်တော့ဘဲနဲ့သူကနည်းပညာနဲ့ဆန္ဒပြတာ။ကိုတော်လန်စိတ်ကိုနေ့စဉ်ပြလို့ရတဲ့ activity ကဘာရှိမလဲပေါ့။ဒါကိုကျွန်တော်ကြည့်ရမှာပေါ့နော်။အဲ့တော့နေ့တိုင်းပါဝင်နေလို့ရမယ်။ပြီးရင်နောက်တစ်ခုကအလုပ်တစ်ခုလုပ်တဲ့အခါမှာအရေးကြီးတာကျွန်တော်အမြင်ပေါ့နော်။သူက community အရေးကြီးတယ်။ဘယ်သူတွေကြားမှာဟိုဘယ်လိုဘာတွေပါဝင်တွဲလုပ်နေလဲပေါ့နော်။အဲအဲ့ဟာအဲ့ feeling ကအရေးကြီးလို့မြင်ရ။နောက်တစ်ခုကကြတော့ငွေလှူတာကျွန်တော်သတိထားမိလို့ပေါ့နော်။သူကရော့ဒီမှာအင်အားဘလောက်ဆိုပြီးပြဖို့ခက်တယ်လူဗနေရောက်ဆိုတာမျိုးလေအာအဲ့တော့ဒီ click ကကြတော့ဟိုအဲ့အင်အားပြလို့ရပါဘောနော
်အခုနောက်ပိုင်းမှာတော့ပုံမှန် click တဲ့သူအရေးအတွက်ဟာစိတ်မကောင်းစွာပဲကြားဘက်ကိုရောက်လို့လာနေပါတယ်ပြည်တွင်းမှာလုံခြုံရေးတင်းကျပ်တာတွေ internet line ဖြတ်တောက်တာတွေလက်စမီပုံမှန်မရတာတွေနဲ့စာဝင်နေရေးကျက်တဲလာတာတွေကိုလည်းရင်ဆိုင်နေကြရတာပါဒါကြောင့်အခုတော့ပုံမှန်ကလစ်တဲ့သူ2000လောက်ပဲကျန်တော့တယ်လို့ကလစ်တဲ့ဖွဲ့တွေကတို့အတန်ကိုပြောပါတယ်။ကိုစင်စီကတော့သူဟာကလစ်တဲ့သူတွေကိုဆက်ပြီးကလစ်ဖို့အပိတ်တိုက်တွန်းသွားရမှာကသူ့ရဲ့တာဝန်လို့မှတ်ယူထားသူပါ။သူ့ရဲ့ website ကိုတခြားကလစ်တဲ့ website တွေနဲ့ချိတ်ဆက်ထားတာမျိုးတွေလည်းလုပ်ထားပါတယ်။သူဟာအခြားကလစ်တဲ့ဖွဲ့တွေရဲ့နာမည်တွေ link တွေနဲ့တော်လိုင်းရဲ့ထူးခြားတဲ့အခြေအနေတွေကိုလည်းဆိုရှယ်မီဒီယာကနေတဆင့်ထုတ်နှုတ်ပြောပြပေးလို့နေတာပါ။ဒီပညာပိုင်းဖန်တီးလာမှုတွေကမျိုးတော်လန်ရဲ့အမှတ်အသားတစ်ခုပါ။မျိုးသားညီညွတ်ရေးအစိုးရ NUG ဆိုရင်လည်းရမငွေရှာတဲ့အနေနဲ့အွန်လိုင်းကနေထီရောက်တာ၊ငွေတိုက်စာချုပ်တွေရောင်းချတာ၊မြောက်လည်းရန်ကုန်ကအိမ်လိုစစ်တပ်ပိုင်းအစအုပ်တွေကိုလူလူစီဆူရှယ်ယာထုတ်ရောင်းတာစတာတွေကိုဤပညာအကူအညီနဲ့ပဲလှုပ်လာခဲ့ပါတယ်။ကိုနေဖုံးလကမြန်မာ ICT for Development Organization မီတိုရဲ့ပူးပေါင်းတည်ထောင်သူဖြစ်ပြီးခုချိန်မှာတော့ NUG ရဲ့ပြောရေးဆိုခွင့်ရှိသူပါအခုလိုလူငယ်တွေကဤပညာကိုအသုံးချပြီးပါဝင်ထောက်ပံ့ပေးနေတာဟာတော်လန်ရေးအတွက်အင်မတန်အရေးပါတယ်လို့သူကဆိုပါတယ
် NUG အနေနဲ့လည်းနီလန်းပေါင်းစုံတုံးပြီးတော့ဗန်နာကိုရှာဖွေဖို့ကြိုးစားနေတယ်လို့ဟိုဒီဤပညာကိုကျွမ်းကျင်တဲ့လူငယ်တွေအနေနဲ့လည်းပေါ့နော်ဒီပညာကိုအသုံးပြုပြီးတော့တော်လန်ရေးအတွက်တက်တာဝင်ဝင်ရနေအောင်ကြိုးစားပေးကြတာဟာလေဒီတော်လန်ရေးအတွက်တော့အင်မတန်မှအရေးပါတဲ့အခန်းကဏ္ဍဖြစ်တယ်လို့ကျွန်တော်ပြောလိုပါတယ်ဗျ။အခုကျွန်တော်တို့တော်လန်ရေးအတွက်လည်းအားဖြစ်စေလို့တစ်ဖက်ကဒီအချမ်းဖတ်ဆေးအုပ်စုအတွက်လည်းဒါတို့မမျှော်လင့်ထားတဲ့ကိစ္စပေါ့နော်။တို့ဘလို့မှတားဆီးလို့မရတဲ့ကိစ္စဖြစ်နေတဲ့အတွက်ကြောင့်လို့ဒါဆေးအုပ်စုကိုစိတ်ဓာတ်ပိုင်းဆိုင်ရာအထုံးနှံ့နိုင်တဲ့အရာတစ်ခုလို့လည်းဒါပြောနိုင်ပါတယ
်။ဤရင်းကမနှုတ်ပါလေလူအနေရတွေပဲရှိရှိစက်ကလစ်မေလို့စုံဖြတ်ထားတဲ့ပုံမှန်ကလစ်နေကြသူတွေတဲကတယောက်ပါသူကတော့တခြားသူတွေကိုသူ့လိုပဲနိုင်တလောက်ကလစ်စီခြင်းတယ်လို့တိုက်တွန်းပြောဆိုသွားပါတယ
်ကလစ်တာကမမအပန်းမကြည့်ဘူးဆိုရင်ပဲကိုတို့ကလစ်ပုတ်ခွေရနေဒီအချိန်မှာတော့ပုံပြီးတော့အားဆိုင်စေချင်ပါရဲ့ရှင်ပါလို့လေဆိုတော့တကယ်တမ်းကိုငြိမ်းတဲ့နေရာတာစပီးတန်ခံရပြီဆိုလို့ရှိရင်ပြည်ရလွာရဖို့ပဲအဓိကဖြစ်လာတော့မှနေနော်အဲ့ဒါကြောင့်ဟိုကိုတက်နိုင်တော့ဥမာရတဲ့လောက်လေးစွမ်းမုံကလစ်စီချင်ပါလိမ့်ရှင
်ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နာဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထိုးလွှင့်မယ်ဒိုးအတန်ပေါ့ဒ်ကတ်စ်ကိုလည်းစောင့်မျှော်နှားပေးကြပါအောင်ရှင
် Frontier မြန်မာပြောပြခဲ့တာပါအခုတော့ Democracy လူခွင့်နဲ့ခေပြန်ကဘာအစီအစဉ်မှာလူမျိုးတုံးသက်ပြတ်မှုတာစီပြောထားပါတယ်လူမျိုးတုံးသက်ပြတ်မှုတာစီရဲ့နိုင်ငံတကာသဘောတူစာချုပ်ကို1948ခုနှစ်ဒီဇင်ဘာ9ရက်မှာလက်မှတ်ထိုးခဲ့ကြလို့ဒီနေ့85နှစ်ပြည့်သွားချိန်တာစီဖို့ဘယ်လိုစိန်ခေါ်မှုတွေရှိနေပါလဲမဝေဝေနုကိုဥတ္တမောင်တန်မေးမြန်းထားပါတယ်ခင်ဗျာ
Thank you. December 9ရက်နေ့ဟာလူမျိုးသုံးသပ်ဖြတ်မှုကာကွယ်ရေးနဲ့ပြစ်ဒဏ်ခံရေးနိုင်ငံတကာသဘောတူစာချုပ်85နှစ်မြောက်နေ့ဖြစ်ပါတယ်။ December 10ရက်နေ့ဟာလည်း85နှစ်မြောက်ကမ္ဘာလူခွင့်ရေးကြေညာစာတမ်းကိုလက်မှတ်ထိုးခဲ့ကြတဲ့နေ့ဖြစ်ပါတယ်။ဒီအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့လူမျိုးသုံးသပ်ဖြတ်မှုကိုအဓိကထားလေ့လာပြီးနောက်ထပ်မဟာပွဲတစ်ခုယူဖို့ကြိုးစားနေတဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူမတ်ဝဝင်းနုဖြစ်ပါတယ်။မင်္ဂလာပါမတ်ဝဝင်းနုရေ
။မင်္ဂလာပါဆရာ။
ဟုတ်ကဲ့ဆိုတော့ဟိုပထမဦးဆုံးလူမျိုးသုံးသပ်ဖြတ်မှုကာကွယ်ရေးနဲ့ပြစ်ဒဏ်ခံရေးပေါ့နော်ဒီနိုင်ငံတကာသဘောတူညီချက်စာချုပ်ဖြစ်ပေါ်လာဖို့ကိုအကျဉ်းတော့မဝင်ဘူးရှင်းပြပေးပါလားခင်ဗ
ျဒုတိယကမ္ဘာစစ်အတွင်းမှာဒီလိုမျိုးအနှိမ့်ထာယုံတွေအများကြီးဖြစ်ခဲ့တယ်လူမျိုးသုံးသပ်ဖြတ်မှုတွေဖြစ်ခဲ့တယ်ဆိုးရွားရရာဇွေးမှုတွေအများကြီးဖြစ်ပွားခဲ့တယ်ပေါ့နော်အထူးသဖြင့်ကျမတို့ဒီအဂျာမနီမှာဒီနာစီဟစ်တလာဦးဆောင်တဲ့အစိုးရကနေပြီးတော့မှဒီဂျူးလူမျိုးတွေအဲလင်္ကာတန်းကိုတက်ဖြတ်ခဲ့တဲ့ကိစ္စပေါ့နော်အဲ့လိုကိစ္စရက်တွေအဲ့လိုဆိုးရွားတဲ့လူမျိုးတွေတက်ဖြတ်မှုတွေနောက်ပြီးတော့ mass atrocity လို့ခေါ်တဲ့ဆိုးရွားတဲ့ရာဇဝတ်မှုတွေကိုကျွန်တော်တို့တားဆီးနိုင်ဖို့အတွက်ကိုဒီလိုနိုင်ငံဒုတိယကမ္ဘာစစ်အပြီးမှာကျော်လူနိုင်ငံကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကနေပြီးတော့စုပေါင်းပြီးတော့ဒီလိုမျိုးလူမျိုးတွေတက်ဖြတ်မှုကာကွယ်ရေးတာစီရေးဆိုင်ရာတိုင်းငံတကာသဘောတူစာချုပ်ကိုချုပ်ဆိုခဲ့တာဖြစ်ပါတယ်နိုင်ငံပေါင်း150ကျော်ကလက်မှတ်ထိုးအတည်ပြုခဲ့တာဖြစ်ပါတယ်ရှင်ဟုတ
်ဒီလူမျိုးစုံသတ်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ကကုလသမဂ္ဂရဲ့ပထမဦးဆုံးလူခွင့်ရေးနိုင်ငံတကာသဘောတူညီချက်လို့လည်းပြောလို့ရပါတယ်ဘာကြောင့်လဲဆိုတော့လူခွင့်ရေးကြေညာစာတမ်းကြီးကနောက်တည့်ကျမှလက်မှတ်ထိုးနိုင်လို့ပါ
ဟုတ်ပါတယ်မြန်မာနိုင်ငံကလည်းအဲကျမတို့လူခွင့်ရေးကြေညာစာတမ်းဆိုတာကတော့ဒါကြေညာစာတမ်းပေါ့နော်ဒါလူမျိုးတွေတက်ဖြတ်မှုကိုကာကွယ်တာစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကတော့ဒါစာချုပ်ဖြစ်တဲ့နိုင်ငံတွေအနေနဲ့လိုက်နာရတဲ့စာချုပ်တစ်ခုဖြစ်တယ်ပေါ့နော်ဆိုတော့အဲ့စာချုပ်ကိုကျမတို့ဟိုမြန်မာနိုင်ငံကလည်းပထမဆုံးလက်မှတ်ထိုးတဲ့အထဲမှာပါဝင်ခဲ့ပါတယ်ဟုတ
်ဆိုတော့လူမျိုးတွေတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကလည်းကမ္ဘာမှာမကြခဏဆိုလို့ကျွန်တော်တို့ကြားရတယ်ဘလောက်ထိများနေပြီလဲဒီဖြစ်ရအားလုံးမှာတွေ့ရတဲ့ဘုံတူညီချက်ကဘာပဲများဖြစ်ကြမလဲဗ
ျဟုတ်ကဲ့ပါဆိုတော့လူမျိုးတွေတက်ဖြတ်မှုကတော့ကမ္ဘာပေါ်မှာကျွန်တော်တို့အများကြီးဖြစ်ပွားခဲ့ပါတယ်အဲ့ဒီမှာမှထင်ရှားတဲ့တက်ဖြတ်မှုတွေကတော့အခုကျွန်တော်တို့ဒီဂျာမနီမှာအကျူးတွေကိုတက်ဖြတ်ခဲ့တဲ့တက်ဖြတ်မှုတွေနောက်ရဝန္ဒာမှာဖြစ်ပွားခဲ့တဲ့တက်ဖြတ်မှုတွေနောက်ယူဂိုစလာဗီးယားဘော့စနီးယားဘက်မှာဖြစ်ပွားခဲ့တဲ့ဒီလူမျိုးတွေတက်ဖြတ်မှုတွေနောက်ကြတော့ကမ္ဘောဒီးယားမှာချမ်မွတ်စလင်တွေနဲ့ဒီလူနည်းစုတွေကိုတက်ဖြတ်ခဲ့တဲ့ကိစ္စရက်တွေဆိုတော့ဟိုကျမတို့တီးကြဟိုကိစ္စတွေပေါ့ခါကြရင်ဒီလိုကျမတို့လူခွင့်ဟိုစိုးရတဲ့ရာဇဝတ်မှုကျူးလွန်မှုအကြီးကြီးတဲ့မှာတချို့အစိတ်ပိုင်းလေးတွေဟာလူမျိုးတွေတက်ဖြတ်မှုဖြစ်နေတဲ့ဟာမျိုးလေးတွေဓမျိုးလေးတွေလည်းရှိအဲ့လိုဥပမာလေးလည်းတရကလေးလည်းရှိပါတယ်ဆိုတော့အဓိကတူညီရဲ့ဒီနေရာမှာတူညီရဲ့ကြံလက္ခဏာနဲ့သူ့ရဲ့လူမျိုးတွေတက်ဖြတ်မှုဖြစ်မြောက်စေတဲ့ကျမတို့ elements တွေပေါ့နော်ကြံလက္ခဏာတွေကဘာတွေလဲဆိုလို့ရှိရင်တို့မျိုးလူမျိုးဘာသာနိုင်ငံသားစသဖြင့်ပေါ့နော်လူမျိုးလို့ပြောတဲ့ခါမှာကျမတို့ ethnicity race နှစ်ခုလုံးပါတယ်ပေါ့နော်ဒါလူတယောက်ရဲ့ဝိသေသလက္ခဏာဖြစ်တည်မှုပေါ်အခြေခံပြီးတော့ကျမတို့ညှင့်ပတ်နှိပ်စက်တာတွေတက်ဖြတ်တာတွေနောက်ပြီးတော့ကျမတို့ဟိုကလေးတွေကိုဟိုကလေးမွေးဖွားခွင့်တွေကိုကျမတို့ဟိုပိတ်ပင်ပြီးတော့မှကလေးတွေခွဲထုတ်တာတွေစသဖြင့်ပေါ့နော်လူမျိုးပြစ်မှုကြီးငားမှုရှိပါတယ်အဲ့ဒီပြစ်မှုတွေကိုကျူးလွန်နေဆိုလို့ရှိရင်တော့ဒါလူမျိုးသုံးတက်ဖြတ်မှုလို့ပြောကြတာဖြစ်ပါတယ်ဒီနေရာမှာအရေးပါဆုံးကတော့ဒီကဒီဥဒေတာလက္ခဏာပေါ်အခြေခံပြီးတော့ဖိနှိပ်တာနှိပ်စက်တာတက်ဖြတ်တာစသဖြင့်ပေါ့နော်ပြီးလို့ရှိရင်ကျမတို့ဒီလိုဖြစ်တည်မှုပေါ်အခြေခံပြီးတော့လည်းရည်ရွယ်ချက်ရှိရှိနဲ့ရည်ရွယ်ချက်ရှိရှိနဲ့ကျမတို့တမင်တကာကြံ့ရွယ်ပြီးတော့ဒီလူမျိုးစုကိုတော့၎င်းဒီလူမျိုးစုထဲမှာပါဝင်တဲ့လူမျိုးဒစိတ်တစ်ပိုင်းကိုတော့၎င်းကျမတို့ပြစ်မှတ်ထားပြီးတော့နှစ်ပတ်နှိပ်စက်မှုခုနကျူးလွန်မှုတွေတက်ဖြတ်မှုတွေစသဖြင့်ကျူးလွန်နေဆိုလို့ရှင်တော့ဒါဟာကျွန်တော်လူမျိုးတွေတက်ဖြတ်မှုလို့ပြောလို့ရပါတယ်အဲ့မှာမှသူ့ရဲ့ crimes တွေကတော့အမျိုးမျိုးရှိရပေါ့เนาะဒါတက်ဖြတ်မှတာလူမျိုးတွေတက်ဖြတ်မှုလို့ပြောတာမဟုတ်ပါဘူးကျမတို့နှီးပေါင်းစုံနဲ့လူတွေရဲ့ဘဝအခြေအနေဘဝနေထိုင်မှုအနေထားတွေကိုခက်ခဲကြမ်းတမ်းအောင်လုပ်တာကအစနေပြီးတော့မှခုနတက်ဖြတ်မှုတွေအထိအကုန်လုံးဟာဒါလူမျိုးတွေတက်ဖြတ်မှုလို့ပြောလို့ရပါတယ်ဆိုတော့လူတယောက်ကိုတက်เสียရလဲမလို့
ဒီကအရေးကြီးတာကဒီလူမျိုးဖြစ်တည်မှုပေါ်အခြေခံပြီးတော့မှဒီဘာသာဖြစ်တည်မှုပေါ်အခြေခံပြီးတော့မှကျမတို့ဒီလူတစုကိုပြစ်မှတ်ထားရဲဆိုလို့ရှိရင်ဒါဟာလူမျိုးတို့တပြတ်မှုဖြစ်ပါတယ်ဟုတ်ဆိုတော့လူမျိုးတုံးတပြတ်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနှစ်ပေါင်းများစွာကျူးလွန်နေတဲ့စစ်ကောင်စီနဲ့မြန်မာစစ်တပ်ပေါ်အရေးယူနိုင်ရေးစိန်ခေါ်ချက်တွေကဘာတွေများရှိနေပါတယ်လဲ
အခုအချိန်မှာကျွန်တော်တို့မြန်မာပြည်အခြေအနေပြောမှဆိုလို့ရှိရင်တော့ကျွန်တော်တို့စစ်တပ်ကဒီလိုမျိုးလူမျိုးတုံးတပ်ဖြတ်မှုတွေကိုဒီရိုဟင်ဂျာလူမျိုးတွေတွေမကပဲနဲ့တခြားလူမျိုးစုတွေအများကြီးကပါလူမျိုးတုံးတပ်ဖြတ်မှုတွေအများကြီးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်အစင်လာဒီပါပေါ့နော်ဆိုတော့ဒီနေရာမှာစစ်တပ်ဒီဒါအဓိကတာဝန်ရှိဆုံးတော့
ဒီအင်စတီကျူရှင်းဖြစ်တယ်လို့စစ်တပ်တဲကကောင်းဆောင်နေသည့်တာဝန်ရှိဆုံးသောပုဂ္ဂိုလ်တွေဖြစ်တယ်ကျူးလွန်သူတွေဖြစ်တယ်ဆိုတော့ဒီလိုကျူးလွန်သူတွေဒီလိုကျူးလွန်တဲ့အဖွဲ့အစည်းကိုတော့ကျမတို့ဒီ ဒီသဘောတူစာချုပ်ပါဒီတာဝန်ဝတ္တရားတွေကိုပြန်လဲဖြည့်ဆည်းပေးဖို့တာဝန်ရှိသွားမှာဖြစ်တယ်ဆိုတော့ဒီလိုနှစ်ပိုင်းပေါ့နော်အဲဆိုတော့အဲ့နှစ်ပိုင်းကိုကျွန်တော်တို့ဘယ်လိုဖြည့်ရှင်းနိုင်တယ်လဲဆိုတော့အဓိကခုလောလောဆယ် ICJ မှာကျွန်တော်တို့ရှေ့ဆက်ပြီးတော့တက်လာမယ်ကျွန်တော်တို့အစိုးရအရေအနေနဲ့အစိုးရတည်တည်အနေနဲ့ဒီအချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်သွားရမှာဖြစ်တယ်အခုတည်းကလှုပ်ဆောင်နိုင်တဲ့ဟာတွေကိုလည်းလှုပ်ဆောင်သွားရဲဆိုလို့ရှိရင်ဒီလိုမျိုးအဆုံးဖြတ်ချက်ချတဲ့အခါမှာပို့ရုံမှုတွေလည်းရှိလာနိုင်တယ်ပေါ့နော်တကယ်လို့ဒီစာချုပ်ပါတာဝန်ဝတ္တရားတွေကိုခုတည်းကလိုက်နာပြီးတော့ဆောင်ရွက်
ဒီမှာပို့ရောက်သွားနိုင်တယ်။ဒါတော့ဒါ state ရဲ့ responsibility အနေနဲ့အဲ့ဒီအမှုမှာလဲ state ရဲ့ responsibility တို့ပြောတဲ့အခါမှာဘာလဲပါလာနိုင်လဲဆိုတော့ခုနကျူးလွန်သူတွေကိုကျမတို့ရစွေးကြောင်းရရေးယူဖို့အာဒီဒီအာ order တွေပေါ့နော်အလုပ်ဆောင်ရမယ့်အပိုင်းတွေလဲသူတို့အမိန့်ချတဲ့အထက်မှာပါဝင်လာနိုင်တယ်အဲ့ညမှာဒီနိုင်ငံကနေပြီးတော့မှကျူးလွန်တဲ့သူတွေကိုရာဇဝတ်ကြောင်းရရေးယူနိုင်တယ်လို့ခုနနိုင်ငံတကာတရားရုံးတွေကိုလွှဲပေးပြီးတော့မှအာဒီဒီလုံးလွှဲပေးနိုင်တဲ့ပုံတံမျိုးတွေကိုလည်းသူတို့အမိန့်ချမှတ်တဲ့အထက်မှာပါဝင်သွားမယ်လို့ထင်နေပေါ့နော်ဆိုတော့အဲ့လိုနီးလန်းနဲ့ကျမတို့ကဒီကျွလွန်ခဲ့တဲ့ရာဇဝတ်သားတွေကိုအပြစ်ပေးအရေးယူလို့ရတယ်ဒါကတော့ဒီ ICJ process ကနေပြီးတော့ဒီကမ္ဘာတရားရုံး process ကနေပြီးတော့သွားနိုင်တဲ့လမ်းစဉ်ပေါ့နော
်ကျွန်တော်ထင်တယ်ပြီးခဲ့တဲ့လတုန်းကထင်တယ်ဒါ Netherlands တို့ UK တို့ပါဝင်ရတယ် ICJ ကိုထောက်ခံနေဆိုပြီးတော့နိုင်ငံ6နိုင်ငံပါလာတာတွေ့ရတယ်ဒီလိုနိုင်ငံ6နိုင်ငံပါလာတယ်ဆိုတဲ့သဘောကဘယ်လိုသဘောများလဲ
ဟုတ်ကဲ့ပါအမတန်ဒါအမတန်မှကျွန်တော်တို့အတွက်ကောင်းတဲ့လက္ခဏာဖြစ်တယ်ခုလောလောဆယ်ကျူးလွန်နေရဲ့ကျူးလွန်မှုတွေကိုကဘာကလုံလုံကြီးမျက်ွယ်ပြုတ်မထားဘူးမျက်ွယ်ပြုတ်ထားတာမျိုးမဟုတ်ဘူးဆိုတဲ့ဟာကိုကျွန်တော်တို့ဟိုပျော်ပြတ်တရာရောက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးပါဝင်လာတဲ့ဖွဲ့နိုင်ငံတွေထဲမှာဆိုလို့ရှိရင်ဒါအရေးပါတဲ့နိုင်ငံတွေပါတယ်ပေါ့နော်ဆိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကအစပါနေတဲ့အခါကျတော့ဒါကျွန်တော်တို့အတွက်အားရစရာဖြစ်ပါတယ်ဆိုတော့ ICJ ကနေပြီးတော့မှပိုပြီးဒီအမှုကိုအကောင်အောင်လှုပ်လှပြီးတော့ဒီကနေ့တဆင့်ဒီကချလာမဲ့ဆုံးဖြတ်ချက်တွေပေါ့အခြေခံပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မှ ICC ကိုရာဇဝတ်ကြောင်းရအပြစ်ပေးရေးယူဖို့အဲကျွန်တော်တို့လွှဲလို့ရတဲ့လမ်းကြောင်းမျိုးတွေပေါ်လာနိုင်သလိုတစ်ချိန်တည်းမှာပဲလောလောဆယ်ကျွန်တော်တို့ခေါ်နေရဲ့အဲကျွန်တော်တို့တိုက်တွန်းနေရဲ့တိုက်တွန်းချက်ကျွန်တော်တို့ရဲ့တောင်းဆိုချက်တွေဟာဆိုလို့ရှိရင်လည်းမင်းမြန်ဆန်ဆန်အကောင့်ထဲပေါ်လာဖို့အတွက်ပို့ပြီးအားရှိသွားစေတဲ့အဲလူမျိုးလုံးတစ်ဖက်မှုဆိုင်ရာဒီအမှုမှာပါဝင်လာရဆိုလို့ရှိရင်ကျမတို့အတွက်ပြောရဆိုရတာပို့ပြီးအကောင်လာတယ်ပို့ပြီးတိုက်တွန်းလို့ကောင်းလာတယ်ပေါ့နော်ဆိုတော့အဓိကကတော့ကျမတို့အတွက်ကချက်ချင်းနဲ့ငင်ကိုကအဖြေမရလို့စိတ်ပြတ်သွားတာမျိုးမဟုတ်ဘဲနဲ့ဆက်လက်ပြီးတော့တိုက်ပွဲဝင်သွားဖို့လိုတယ်လို့တော့ကျမမြင်ပါတယ်ဟုတ
်ကျေးဇူးအများကြီးတင်ပါတယ်မဝင်ဘူ
းဟုတ်ကဲ့ပါကျေးဇူးပါဆရာ
ဟုတ်ကဲ့အခုဆွေးနွေးသွားခဲ့တဲ့သူကတော့ဒီမျိုးဆုံးတပ်ဖြတ်မှုကိုအဓိကထားပြီးလေ့လာနေတဲ့လူခွေရဲ့တက်ကြွအလုပ်ရှာသူမဝင်ဘူးဖြစ်ပါတယ်ကျွန်တော်ပေါ့ပါ
လူမျိုးတုံးသက်ပြမှုတာစီရဲ့ဥတ္တမောက်တန်ဆွေးနွေးပြပြခဲ့တာပါ။မကြာခင်အာရှနိုင်ငံရဲ့ပါဝင်နောက်ထပ်အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်။
မင်္ဂလာညချမ်းပါသောရှင်များခင်ဗျာ VOA American သံရဲ့ဒီဇင်ဘာ9ရက်စနေညပိုင်းစီစဉ်တွေကိုည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညဝက်ခံမှာတော့စနေနေ့တိုင်းပြောပြပေးနေကြနောက်ပတ်စဉ်ကဏ္ဍတွေကလေယာစီးပွားနဲ့ဥတုရာသီအစီအစဉ်မတိုင်ခင်အာရှနိုင်ငံရဲ့အစီအစဉ်ပထမပါ။တရုတ်အင်ဒိုနီးရှားနဲ့လာအိုစ်ကအခြေအနေတွေကိုပြောထားပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာအခုသတင်းပတ်ထဲဗီယက်နမ်နိုင်ငံကိုသွားရောက်ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပိုလုပ်နိုင်အောင်ဆွေးနွေးဖို့ရှိနေပါတယ်။အင်ဒိုနီးရှားဟာလည်းဒေသတွင်းစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာမယ့်အလားအလာတွေရှိနေပါတယ်။အာဆီယံလက်ချဥက္ကဋ္ဌရှင်းနှစ်ဖြစ်လာမယ့်လာအိုစ်အနေနဲ့တော့ဒီနိုင်ငံတကာကိစ္စရပ်တွေကိုကင်တွယ်နိုင်ပါမလား?ကိုစောမှုကျော်ပြောပြပေးပါဦးခင်ဗျာ။
တရုတ်သမ္မတရှီဂျင်ပင်ဟာလာမယ့်ဒီဇင်ဘာလ12ရက်နဲ့13ရက်နေ့တွေမှာဗီယက်နမ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးနှစ်နိုင်ငံကုန်သွယ်ရေးပူးပေါင်းဆောင်ရွက်ရေးတွေအပြင်ပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုတွေကိုပါဆွေးနွေးဖို့ရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟောင်ဝမ်ပင်ကဒီဇင်ဘာလ9ရက်နေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။စစ်ဘောင်期间习近平总书记将分别同越共中央总书记阮。
သမ္မတရှီကျင်းပင်ဟာဗီယက်နမ်သမ္မတဘွာဘင်ထောင်အပါအဝင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာနယ်ပယ်6ခုကိုအဓိကထားဆွေးနွေးသွားမှာပါ။နိုင်ငံရေးလုံခြုံရေးလက်တွေ့ပူးပေါင်းဆောင်ရွက်ရေးအားပေးထောက်ခံရေးနိုင်ငံပေါင်းစုံဘယ်ပေါင်းစုံဝါဒ Multilateralism နဲ့ပင်လယ်ပိုင်နဲ့ကိစ္စတွေကိုဆွေးနွေးမှာပါ။အဓိကအားဖြင့်တော့ဖွံ့ဖြိုးဆဲနိုင်ငံတွေကိုခင့်မှီအောင်အတူလက်တွဲလှုပ်ဆောင်ပြီးနိုင်ငံပြည်သူတွေအကျိုးခံစားရစေဖို့ဖြစ်ပါတယ်
။ VN နဲ့တရုတ်နှစ်နိုင်ငံလုံးဟာနိုင်ငံရေးလွတ်လပ်ခွင့်မရှိတဲ့ကွန်မြူနစ်နိုင်ငံတွေဖြစ်ကြပါတယ်။လူအခွင့်ရေးနဲ့ပတ်သက်လို့လည်းဝေဖန်ခံရတာတွေရှိပါတယ်။ဒါပေမဲ့လည်းစီးပွားရေးဟိုတော့ဈေးပွက်စီးပွားရေးစနစ်ကျဉ်းသုံးပါတယ်။2022-23နှစ်နိုင်ငံကုန်သွယ်မှုတန်ဖိုးဟာဒေါ်လာဘီလီယံ140ကျော်ရှိပါတယ်။ VNM ဟာ1985ခုနှစ်ကစတင်ပြီး1989ခုနှစ်အတွင်းကမ္ဘောဒီးယားကနေဗီယက်နမ်တပ်တွေပြန်ရောက်ခဲ့ပြီးပဋိပက္ခအတွင်းကထွက်ခဲ့ပါတယ်။အဲ့ဒီကာလတွေကစတင်ပြီးစီးပွားရေးပြုပြင်ပြောင်းလဲမှုကိုလုပ်ခဲ့ပါတယ်။1994-95ခုနှစ်တွေမှာအမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးပြန်လည်ထူထောင်ခဲ့ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအာရုံစိုက်လှုပ်ဆောင်ခဲ့ပါတယ်။အခုကဗီယက်နမ်ဟာထိုင်းကိုကျော်တက်ပြီးအိန္ဒိယပြည်ရင်ကမ္ဘာပေါ်မှာဆန်ဒုတိယအများဆုံးတင်ပို့တဲ့နိုင်ငံဖြစ်လာပါတယ်။ GDP ပြည်တွင်းထုတ်လုပ်မှုတန်ဖိုးတိုးတက်မှုနှုန်း 5.8% နှုန်းနဲ့အရှေ့တောင်အာရှအတွင်းအမြင့်ဆုံးနိုင်ငံဖြစ်လာပါတယ်။တရုတ်နဲ့ဆက်ဆံရေးမှာတော့1989ခုနှစ်ကနှစ်နိုင်ငံစစ်ဖြစ်ခဲ့ဘူးပါတယ်။တရုတ်တပ်တွေနေဆက်ပြတ်ကျော်ပြီးဗီယက်နမ်နဲ့အထိဝင်ရောက်ခဲ့ပါတယ်။အခုကတောင်တရုတ်ပင်လယ်ပြင်ပိုင်နဲ့အတွင်းအငင်းပွားနေပြီးပြီးခဲ့တဲ့မတ်လတည်းတုန်းကတရုတ်ကမ်းခြေဆောင်တင်မောတွေဗီယက်နမ်ရေပိုင်နယ်ထဲကိုဝင်ခဲ့တဲ့အတွက်ဆိုတာဗီယက်နမ်ကတရုတ်ကိုကန့်ကွက်ခဲ့ပါတယ်။ဗီယက်နမ်ဟာတရုတ်နဲ့တင်ဆက်ဆံတာမဟုတ်ဘဲတစ်ဖက်မှာလည်းအမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုထူထောင်ထားပါတယ်
။တော်ဘငိုင်တုံတုံဇိုဘိုက်ဒန်ဒါထိုင်းမှာထိုင်းနက်ဖို့ကွတ်တ
ဲ့ဗီယက်နမ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးကိုပြီးဝတဲ့မဟာဗျူဟာမြောက်ဆက်ဆံရေးအဖြစ်တိုးမြင့်ဖို့သဘောတူခဲ့တယ်လို့ဒီကရက်စက်တင်ဘာလတည်းတုန်းကသမ္မတဂျိုးဘိုက်ဒန် CNN ကိုလာရောက်စဉ်ကွန်မြူနစ်ပါတီအတွင်းမူမူရင်ဖူချောင်းကတွေ့ဆုံအပြီးမှာပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှဒေသတွင်စီးပွားရေးနဲ့နိုင်ငံရေးမှာရှည်တန်းရောက်လာနေတဲ့နိုင်ငံတနိုင်ငံကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားဟာ2023ခုနှစ်အတွင်းအာဆီယံဥက္ကဋ္ဌတာဝန်ယူခဲ့ပြီးတောင်တရုတ်ပင်လယ်ပြင်ကိစ္စတရုတ်အမေရိကန်ဆက်ဆံရေးမြမပြဿနာစတဲ့ဒေသဆိုင်ရာနဲ့နိုင်ငံတကာကိစ္စတွေမှာမျှတတည်ငြိမ်စွာဆောင်ရွက်နိုင်ခဲ့တာကိုတွေ့ရပါတယ်။အင်ဒိုနီးရှားဟာ1998ခုနှစ်အာနာရှင်ဆူဟာတိုပြုတ်ကျခဲ့ပြီးကတည်းကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအစဉ်ချင်းလှုပ်ဆောင်နိုင်ခဲ့ပြီးနောက်ကျောင်းပြန်သွားတာမျိုးမရှိခဲ့ပါဘူး။ဆူစီလိုဘန်ဘန်လိုဗိုလ်ချုပ်ကြီးတွေအရက်ဝက်လဲပြီးသမရဖြစ်ခဲ့သလိုစစ်တပ်ကအာဏာသိမ်းတာလည်းမရှိခဲ့ပါဘူး။အင်ဒိုနီးရှားဟာစက်မှုစီးပွားအင်အားကြီးနိုင်ငံ20 G20 ထဲမှာပါဝင်ပါတယ်။တရုတ်၊အိန္ဒိယ၊မက္ကဆီကို၊ဘရာဇီးတို့နဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်လာနေပြီးစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာမယ့်အလားအလာတွေရှိနေပါတယ်။2023ခုနှစ်အတွင်းအင်ဒိုနီးရှားရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာ 1.4 trillion ရှိခဲ့ပြီးဖွံ့ဖြိုးဆဲနိုင်ငံတွေထဲမှာအိန္ဒိယ၊ဘရာဇီး၊မက္ကဆီကိုပြီးရင်စတုတ္ထအများဆုံးဖြစ်ပါတယ်။အင်ဒိုနီးရှားရဲ့စီးပွားရေးဟာလာမယ့်2026ခုနှစ်မှာရုရှားကိုကျော်တက်ပြီးကမ္ဘာအဆင့်6အင်အားကြီးနိုင်ငံဖြစ်မယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာကြီးမှာဒီနှုန်းအတိုင်းမပြိုလဲပဲဆက်သွားခဲ့ရင်2050ခုနှစ်အရောက်မှာကမ္ဘာစီးပွားရေးအင်အားအကြီးဆုံးနံပါတ်1ဟာတရုတ်နိုင်ငံဖြစ်လာပြီးဒုတိယကအမေရိကာ၊တတိယကအိန္ဒိယဖြစ်လာပြီးစတုတ္ထအင်အားအကြီးဆုံးကအင်ဒိုနီးရှားနိုင်ငံဖြစ်လာမယ်လို့နိုင်ငံတကာငွေကြေးအဖွဲ့အစည်းနဲ့စီးပွားရေးပညာရှင်တွေကခန့်မှန်းတွက်ချက်ထားပါတယ်။ဒီလိုအချိန်ပါပဲလာမယ့်2024ခုနှစ်မှာအာဆီယံဥက္ကဋ္ဌနေရာကိုအင်ဒိုနီးရှားနိုင်ငံကနေကွန်မြူနစ်လာအိုနိုင်ငံကလွှဲပြောင်းရယူရမှာဖြစ်ပါတယ်။လာအိုနိုင်ငံဥက္ကဋ္ဌဖြစ်လာရင်ဒေတာရင်းမြန်မာနိုင်ငံပဋိပက္ခအပါအဝင်တင်းမာနေတဲ့တောင်တရုတ်ပင်လယ်ပြင်အရေး၊ထိုင်ဝမ်အရေး၊တရုတ်အမေရိကန်ဆက်ဆံရေးစတဲ့ကိစ္စရပ်တွေကိုကောင်းစွာဆောင်ရွက်နိုင်ပါမလားလို့တန်တပန်နဲ့လေးလာသူတွေကစိုးရိမ်နေပါတယ်။လာအိုနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးဟာတရုတ်နဲ့ဗီယက်နမ်ရဲ့လောင်းရိပ်မိနေတယ်လို့တချို့ကမြင်ပါတယ်။တရုတ်ဟာလာအိုနိုင်ငံကိုယထာလန်းနေဖောက်လုပ်ထားပြီး73ဘီလီယံကျော်ဘိုးရင်းနှီးမြှုပ်နှံထားပါတယ်။ဒါပေမဲ့လည်းလာအိုဟာအရှေ့တောင်အာရှအတွင်း GDP တိုးနှုန်း 3.8% နဲ့ထိုင်းကိုကျော်တက်သွားပါတယ်။စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံကတော့ GDP တိုးနှုန်းနှစ်တက်သမရှင်းနဲ့အာဆီယံဒေသတွင်းမှာအောက်ဆုံးမှာကျန်နေခဲ့ပါတယ်။အခက်အခဲနဲ့စိန်ခေါ်မှုတွေရှိတဲ့ဂျားတွေကပဲအာရှဒေသအတွင်းတိုးတက်မှုတွေကိုလည်းတွေ့နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။တရုတ်ကောက်ဆောင်ဗီယက်နမ်သွားမှာအင်ဒိုနီးရှားစီးပွားအင်အားကြီးဖြစ်လာတာနဲ့လာအိုစ်အာဆီယံဥက္ကဋ္ဌစိန်ခေါ်မှုစတာကိုစောမှုကြောင့်ပြောပြခဲ့တာပါ။အခုတော့လေယာစီးပွားအပတ်စဉ်အစီအစဉ်မှာတိုက်ပွဲတွေကြောင့်စိုက်ပျိုးကုန်ပို့မှုထိခိုက်လာတာကိုအပါအဝင်ကိုပြောထားပါတယ်။မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံထိစပ်နေတဲ့ဒေသတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုရပ်တန့်နေပြီးထိုင်းဘက်ကတင်ပို့မဲ့ကုန်မရှိသလိုအခုရပိုင်းထိုင်းဘက်ကနေကုန်မစီတင်သွင်းမှုလည်းမရှိဘူးလို့ဆိုပါတယ်။ဒီလိုသတင်းတွေအပြင်တစ်ပတ်အတွင်းလျှာထွက်ကုန်သိမ်းနှံစေအတက်ကြကို The Farmer Times Media ကပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစုပဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကရင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုရပ်တန့်နေတယ်ဆိုတဲ့သတင်းနဲ့စတင်ပါတယ်ကရင်ပြည်နယ်ကော့ကရိတ်တန်ငန်းညီနောင်နဲ့မြောက်ရီမြို့နယ်တို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုရပ်တန့်နေတာတပတ်ခန့်ရှိနေပြီလို့ဒေသခံကုန်သွယ်တွေကပြောပါရယ်။ဘယ်လကြလဲမသိဘူး။မြောက်ရီကော့ကရိတ်အာရှလမ်းမင်းဖြတ်တန်းမရတာကြောင့်ကုန်သွယ်ရေးဆောင်ကိုကုန်ကားတွေရောက်မလာတဲ့အတွက်ထိုင်းဘက်ကတင်ပို့မဲ့ကုန်မရှိသလိုအခုရပိုင်းထိုင်းဘက်ကနေကုန်ပစ္စည်းတင်သွင်းမှုလည်းမရှိတော့တဲ့အခြေအနေဖြစ်ပါရယ်။ဒါအပြင်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့ဒီဇင်ဘာလ၁ရက်နေ့ကမြောက်ရီကုန်သွယ်ရေးဆောင်ကိုဒရုန်းပုံးနဲ့တိုက်ခိုက်ခဲ့တာကြောင့်ကုန်သွယ်ရေးဆောင်ဝန်ထမ်းတွေလည်းမရှိကြတော့ဘူးလို့မြောက်ရီမြို့ကန်တခုကပြောပါရယ်။မြောက်ရီအာရှလမ်းပိတ်လို့ထုတ်ကော့ကိုလမ်းဘက်ကနေမြောက်ရီမြို့ကိုသွားဖို့ကြိုးစားတဲ့ကုန်ကားတချို့ရှိပေမဲ့လမ်းပိုင်းလုံခြုံစိတ်ချရမှုမရှိဘူးလို့ဆိုပါရယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းလမ်းမှာပိတ်မိနေတဲ့ကုန်ကားတချို့အပေါ်ကိုလက်နက်ကြီးကြီးကြားရလို့မီးလောင်ခဲ့ရတဲ့ကုန်ကားတွေလည်းရှိခဲ့ပါရယ်။ရှမ်းပြည်နယ်မြောက်ပိုင်း10-20ကုန်စစ်စင်ရေးခရဲနဲ့အတူဒီဇင်ဘာလ1ရက်နေ့ကကော့ကရိတ်မြို့ကနေစတင်ခဲ့တဲ့ကရင်ပြည်နယ်အတွင်းကတကြော့ပြန်တိုက်ပွဲတွေဟာဒီဇင်ဘာလ6ရက်နေ့ထိပြင်းထန်နေပြီးမြောက်ရီမြို့ကိုသွားလာလို့မရသေးတဲ့အခြေအနေမှာရှိနေတယ်လို့ဒေသခံတွေကပြောဆိုထားပါတယ
်။ဆံပြင်ပတင်ဖို့ခွင့်လိုင်စင်ထုတ်ပြန်မှုနဲ့ပတ်သက်လို့ဖြေလျှော့မှုတွေပြုလုပ်လာပါတယ်။ပြင်ပဆံတင်ဖို့ခွင့်ရှောက်ထားလို့သူတွေအနေနဲ့ဒီဇင်ဘာကစလို့တုံလောက်ထားတဲ့ဆံအိတ်အရေးတွေဟာပုဂံလိုင်စင်ပမာဏရဲ့90ရာခိုင်နှုန်းခန့်အဆင့်တည်ရှိနေရဆိုရင်ပုဂံလိုင်စင်ခွေပြူသွားမယ်လို့မြန်မာနိုင်ငံဆန်စပါအတင်းချုပ် MRF ကထုတ်ပြန်ထားပါတယ်။ အရင်ကတော့ပြင်ပကိုတင်ပို့ဖို့တင်ပြထားတယ်ဆန်နဲ့စကွဲပို့ကုန်လိုက်စီပမနာရဲ့တရားရခိုင်နှုန်းအတိုင်းကုန်ပစ္စည်းတူလောင်ထားမှုရှိမှသာပို့ကုန်လိုက်စီထုတ်ပေးတာဖြစ်ပါတယ်အတေးစားလုပ်ငန်းရှင်တွေဖွပြလာစီရဲ့အတွက်အရွယ်ပြီးတန်လျာချောင်းစင်းနဲ့အောင်ပို့ကုန်လိုက်စီရှောက်ထားသူတွေကိုတော့စစ်စီတော့မှမဟုတ်ဘူးလို့ဆန်စမအတင်းချောက်ကဆိုပါတယ်လက်တော်မှာရှမ်းပြည်နယ်မြောက်ပိုင်းပါ British ကို20ကနေဆန်တင်ပုံမှုရပ်တန့်နေပါတယ်။ပြည်လည်ရေးကြောင့်တင်ပုံမှုကတော့အရင်လတွေကထက်တိတိတတ်တာမြင့်တက်နေပြီးပြီးခဲ့တဲ့နှဝေဘာအတွင်းကဆန်တန်ချိန်သိန်းနီးပါးတိတင်ပုံနိုင်ခဲ့တယ်လို့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ
်။လမ်းခီးနဲ့စစ်ဆေးချိန်ကြာမြင့်မှုကြောင့်အသီးတွေပျက်စီးလို့ဖရဲတကွာတင်ပို့သူတွေအရှုံးနဲ့ရင်ဆိုင်နေရပါတယ်။မြမရွှေသခွားမွေးနဲ့ဖရဲသည့်ကိုရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာတာလော့ခိတ်ကနေတင်ပို့ရမှာဈေးကောင်းရရှိနေပေမဲ့လန်ခီကြာမြင့်မှုနဲ့တရုတ်ကစစ်ဆေးချိန်ကြာမြင့်မှုတွေကြောင့်အသီးပျက်စီးပြီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့ကုန်တယ်တွေကပြောပါတယ်။မန္တလေးကနေကျိုင်းတုံအထိကိုလန်ခီက900လောက်ကြာမြင့်ပြီးကျိုင်းတုံကနေတာလော့အသီးရောင်းဝင်းကိုရောက်ရှိဖို့နောက်ထပ်900လောက်ဆောင်ဆိုင်နေရတာဖြစ်ပါတယ်။ဒါကြောင့်မိုင်းလာကနေဖရဲတကွာတင်ပို့မဲ့ကုန်ကားတွေတောင်သူတွေအနေနဲ့ရေးသေးကောင်းပြီးအထားသူခံနိုင်မဲ့အသီးတွေကိုပဲရွေးချယ်တင်ပို့ကြဖို့မူဆယ်တရ9မိုင်ရှိခွာညိုတတိပွဲအောင်ပိုင်ရှင်ဦးဆိုင်ခမောင်ကအကြံပြုထားပါတယ်
။အသီးကတော့ဒီမိုင်းလာကနေပြေခဲဝင်သွားတဲ့အချိန်မှာလေပြေစိတ်စိတ်မှုအပိုင်းမှာကြန့်ကြပဲ။9ရက်လောက်ကြာတယ်9ရက်လောက်ကြာအေးနဲ့မူမြာတော့တော့ဒါတော့အေးသွေးရှိတဲ့ဒီအထာတို့ခနိုင်တဲ့ဒီဒီတွေပဲတင်လာကောင်းတော့ဗောနော်။ဘာပေါ်ကယောဂရှိပြီးသားရပြီးသားအပင်နမတောင်းတော့တဲ့ဟိုဘယ်ဒီတခွားဒီတွေမတင်လာကောင်းတော့။ဒီနဲ့နီးစနစ်တွေရလည်းသိရမောနော
်။တရုတ်ဘက်ကဖရဲတခွားတင်ဖို့တဲ့မန္တလေးကျိုင်းတော်မိုင်းလာလမ်းကြောင်းအတွက်တေယူစိတ်730လောက်ရှိပြီးကျိုင်းတော်မြို့မှာပုတ်ကုံဂျူတီဆောင်းတာအိုမကင်းစင်ကြောင့်ထောက်ခံချက်ယူတာဖောင်ရင်အချက်လက်ပြုလုပ်တာတွေအတွက်ကျက်ဆယ်သိန်းလောက်ထပ်မံကုန်ကြမှာဖြစ်ပါတယ်။မိုင်းလာမျိုးကိုရရင်တော့မိုင်းလာထူးသေးတာလေးရဲ့ကုန်သွယ်ရေးတမတ်ချက်အတိုင်းအခွန်တဝက်ကိုရွံငွေနဲ့ပေးဆောင်ရမှာဖြစ်ပြီးမြန်မာငွေနဲ့ဆို22သိန်းလောက်ကျတဲ့တယ်လို့ဆိုပါတယ်။တရုတ်ပြည်ဗချန်တာလော့အယောင်ကွင်းမှာတော့တွင်းကုံဂျူတီကာဝင်ကွင်းလက်မှတ်အစားတို့ရင်မောင်းကရောင်းကွင်းအထွေထွေကြီးရင်းရနာကစားတဲ့ဇေယျတွေကိုတရုတ်ရံငွေနဲ့ပေးသင့်ရပြီးမြန်မာငွေနဲ့ဆိုရင်35သိန်းကျပ်ဝန်းကျင်ကုန်ကြမှုရှိတယ်လို့ပြောပါတယ်။ဒါကြောင့်မန္တလေးကနေမိုင်းလာအထိရွှေတကွာတည်ယူပို့ဆောင်ရေးကုန်ကြစရိတ်ကငွေကျပ်136သိန်းကျော်ရှိပြီးဖရဲကတော့အခွန်10သိန်းတက်တာလို့126သိန်းလောက်ကုန်ကြမှာဖြစ်ပါတယ်
။ရွှေတကွာဒိတ်တည်းရက်ကို5သိန်း6သိန်းပဲရှိပါတယ်ခုကသိန်းမများသေးဘူး။ကျောင်းအားမရှိပါဘူးဒီတွင်းမှာလက်လေတစ်လုံးတစ်လေးဝယ်စားတာပဲရှိတယ်တကယ်တမ်းတိုင်းမှာတော့သူရင်တစ်လုံးကို1000တော့မလွယ်ဘူး။ဇေယျတွေကထွက်ပေါက်မရှိပါဘူး။ပြည်တွင်းရောင်းဆိုရအကုန်လုံးဥပမာအဲ့ပြည်တွင်းရောင်းဖို့ရန်ကုန်ကိုပို့လိုက်။ရန်ကုန်မှာတနေ့နှစ်စီးသုံးစီးပဲဖြုံအားရှိမယ်။တကယ်တော့ဝါမှာတကယ်တော့ထွက်နေတာတနေ့ကိုအစီးဟိုပေါ့90 80လောက်ထွက်နေတာလေနော်။ပြီးတော့3000ကျင်ကြတာဘောအော်ဒါမှာဒီကားဆိုတော့
လက်ရှိတရုတ်ပြည်ဘက်မှာဖရဲသည့်တကီလိုကို3ယွမ်ကနေ5ယွမ်အထိပေါက်သေးရှိပြီးထိုင်ဝမ်ဖရဲကတကီလိုကို6ယွမ်အထိဈေးရရှိနေပါတယ်။ရှေ့တခွားမွေးကတော့တကီလိုကို3ယွမ်ကနေ6ယွမ်အထိပေါက်သေးရရှိနေပါတယ်။ပုတ်သွင်းပျက်စီးတဲ့အသီးတွေကိုတရုတ်ဘက်မှာစွန့်ပစ်မယ်ဆိုရင်အခွန်အနေနဲ့တရံကိုတရုတ်ယွမ်ငွေ100လောက်ထပ်မံပေးချေရတာကြောင့်ပယ်သီးများရင်မြန်မာငွေသိမ်းချီပြီးထပ်မံကုန်ကြမှုရှိနိုင်တယ်လို့ဖရဲတခွားကုန်တယ်တွေကပြောဆိုကြပါတယ်။
ခုစပီနိုဝင်ဘာ29ရက်ကနေဒီဇင်ဘာ6ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနေ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။မက်ပေဈေးက29သိန်းကျော်တိပြင်းပြင်းထန်လာပါတယ်။ပြီးခဲ့တဲ့ဘက်ကမက်ပေ FAQ အမျိုးသားတန်ကို29သိန်း8000ကျပ်ထိတာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။အခုတစ်ပတ်ဒီဇင်ဘာ6ရက်နေ့မှာတော့တန်ကို29သိန်း4100ကျပ်အထိပြန်ရောက်ရှိလာပြီးတစ်ပတ်အတွင်းတိုင်း6000ကျော်ထိမြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယဘက်မှာဆောင်းမက်ပဲစိုက်ရီကရွချခဲ့တာကြောင့်မြမမက်ပဲဈေးနှုန်းကအသက်ဘက်မှာပဲဆက်ရှိနိုင်တယ်လို့ကုန်တယ်တွေကခန့်မှန်းထားကြပါတယ်။
ပြည်တွင်းသုံးဆွဲမှုများတဲ့ကလယ်ဘဲကတော့ဈေးကွက်အတွင်းလက်ကျန်နေပါနေတယ်လို့လုပ်ငန်းသုံးသမားနဲ့ပြန်လဲစိုက်ပျိုးမဲ့မြို့သမားတွေအဝယ်ရှိနေလို့ဈေးမြင့်တက်လာတယ်လို့ကုန်သေးတွေကပြောပါတယ်။ရန်ကုန်ဈေးကွက်မှာကလယ်ဘဲလုံးဖြူရိုးရိုးကတပိတ်တာကို၄၅၀၀ကနေ၄၅၈၀၅ကျပ်ကလယ်ဘဲလုံးဖြူအကြီးက၄၆၆၀၅ကျပ်ကနေ၄၇၅၀ကျပ်လောက်ဈေးရှိပြီးတပတ်အတွင်း၈၅ကျပ်လ seven a nothing on the down corner town jet, bowsy shibi, not how just is it at lavare. Clever nine do nine arrow, nothing chow down jet zidam and shibi, not town jet, clever time one arrow, nothing out on chow down jet, bowsy my shibi, don't on jet, a tidy zit at lavare.
Shango Vino Ziguema, Tio Aluziriga, Nanga Jasin Dora would do yavare. Pigger at Pagaro, Tio Paga winnegger at Alu Vidago. Don't tell me, Yagani. Don't tell me a jet out of the she gave me. Disembanga any maro, the paitago. Natasha jet is it and just in Dora Chipare. Shandinema, a low wimpum machine be. Unpunzi Guemaro, the paitago. News are like, she agani. Don't tell she a jet japalzi shinivare. A good and subbed had a dinner zinoriga. Chain them yap down the emulation and variation.
ไต้หวันเรื่องจากไซเบียร์กงผู้มุ่งที่ขยายพาวเวงก์ตัวฟาร์มาร์ตันส์มีเดียวันนี้ได้รับจดจ่อพิจารณาว่าอุดรยาดีเนี่ยนักเกษตรมาเก็บอาชีพหนึ่งมุ่งจากตัวว่าเป็นสัญลักษณ์ที่ขยายลานในนั้นก็จดจ่อไปเลยเก็บอาชีพหนึ่งมุ่งเชื่อใจว่าวันจูบันนี้จะก้าอพูดจริงสัตย์มีลาลุตัวว่าเป็นดูเนี่ยสัญลักษณ์ผู้ลงยิ่งเชื่อมือเรื่องก็ได้เป็นปัญญาเชนเรื่องก็ทั้งหลังที่ไปเลยไป
ชาติอุรุภาพยามุเชื่อใจสุยามุวาดาริมาเทนชาเรียงเลรีพิมลาอินโดที่ใครจะซีมุจีมาบีลุตตามอมยาซวาอัตเซซงชงอาลิเมลุเลทับยาจาวาเรนั่งลองจบจ่าปีบังคุณเนี่ยลูราตุตยาลงโกเชิงชาวลานิเรสัวลาเรตบาวาปาวงจินสัญญาปีอันยาริโก ไต้หวันปีนี้ชิมเอาเนื้อจรวดซูซีเต็มยาไหลจาวาเลยอุดรยาดีนี่ละค่ะคอปทวนในเอกมาเต็มตัวแค่เลยชิปปิ้งพอยต์สุดเอเชียข้างซามาโร่ขบวนญี่ปุ่นเวลาเร็วตัวแต่น่าจับตั้งสนิทด้วยเจสซี่เนียบีชิคเคยลัวเรื่องเช่นนี้ยี่เปียวจ้าลานในเรื่องจูเซริโกมีมังทูปยาทาวาเลยสถานีขัดทั่วโลกมุ่งเน้นมิวเรย์ยูอาริโกวาที่เคยลาเซเดที่ชาติอุดรพบยามจางเลมุชโชจานายเออสุยาไปงะมัวดารีมันมันกันกันชามานายเอาอคูลูเต็มยาในจาราวา
Right now, even at 1.2 degrees centigrade of global warming, we're running a significant risk of some fast tipping points.
Wabunemu did that man with degree centigrade yawler at Chemada, Luzanga, Roya, Sawinia, Mikoniare, Tata Chapdan with Jessine Yababi. Now Atlantic Mogi Abamare, a downlay with Chijimama, Bobomi, that way. Sazuni could be beaten and now Yopaga, a tiga thin and Tolomu Jasinome and Nitago Yamibabi. America da ishe miao pina kaiura towai pina yi miyani bian dwe miye te la bi sana yi kane tau dung yi ya wu cha te bi pumbu suwa la me dbo pia pa le.
Tang shi a ngazen ne tang go ya kune ja semu ke u ka la ga shikere gaba bu chen te titala ma nga degree Celsius jo ma doa ye na tang sa nga kune gare ga na ngan song lama ye to sama la bin mele le shi gaba bu chen ga ro titala ma ne degree go jo lon yao si toa ba bi. ຈົ່ງມີດ້ວຍຕັດສີດີເຊຊີໂລໂລຍົກຈ້ວນລົງຊາທໍຍຸມຸເລນະກະບອນໄອອອກໄຊດັງເວທໍເລມູໂກອະຊິງອະຫົງແນຊໍຊາມະປິດໄນຍິນໂນກະບາປູນ້ວຍມູປູມໍມິດແຕລາຍາກະລູຕັນມောင်းມຍາສວາໂລຍະອະນາກັດດ້ວຍທີ່ໄຂສີເລ່ແມລູເລຊູທາບາເລ ခုတိုင်းနာရတဲ့ဥဒုဆက်လက်ပြောင်းလဲနေမယ်ဆိုရင်တော့အာဖရိကတိုက်ဖက်ကလူတန်းနဲ့ချီမိခိုနေကြရဲမုတ်တုံလေးစီကြောင်းတွေမှာပါအပြောင်းလဲတွေဖြစ်လာနိုင်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ပေးကြီးပေါ်ပေါက်လာနိုင်မယ်လို့လည်းထောက်ပြထားပါတယ်ရှီခဲလွာရဲ့အရှိန်နဲ့အကြီးပြောဆင်းလာတဲ့အတွက်ပင်လယ်ရေမြင့်တက်လာမှာကိုတော့ရှက်တန်တော်အောင်လုပ်ဖို့တိတ်ကိုနောက်ကျသွားပြီလို့လည်းပြ ှုနှိမ့်သွားအောင်လုပ်နိုင်ပါတယ်လို့လည်းပြောပါတယ
် Why action is imperative now to
ဒါကြောင့်အမှုတိုင်း 1.5 degree centigrade ထိတက်ပြီးတော့အခုချက်ချင်းကြိုးစားဆောင်ရွက်ရပါလိမ့်မယ်ဒီလိုမှမဟုတ်ရင်တော့ကြီးမားတဲ့အကျိုးဆက်တွေကိုစပြီးတွေ့မြင်ရတော့မှာပါအခုချက်ချင်းမဟုတ်ရင်တော့ Ame sezune dwe pian la dansia shibane. Adi daga to pia dwe go shong shana on general miyaji sawyan nine sobe me to pia dwe ro shong lelo yamam hoga wang. Adi do pia dwe go yin sign bo jo tin pin se mudu ro lota wari me.
Ara sobanya pirang su yue ima chimbare COP 28 nila kama nauta timpia keragaro the global carbon budget kaba kamanai outside dangwe tolomo sanya asin kanawa.
We're not making deep enough and broad enough cuts in global
carbon emissions.
Brazil, Indonesia, and Congo, Nanganova. The chain name of it, Jampi, and Soyan told you Muregaro to Lavare. To the bee, Europa, Daimire, American Pidonsune, Japan, Nangano Maro, Ayazia, Kamare. The Chonanganima, the Dori, Jansai Nijare, Suemele, Tin Laudom, Yansamo, Shidebu, Lule, Suvare. Nangan Siwa, Dodemugo, Mati Kaisibe, Palo, and Tangwe Tolumo, Shocha, Nijare, Nanganigo, Junction, Turiga, Ubuma, Bebare.
Emissions are still growing quite a lot in Southeast Asia, India, China this year, but.
Shedown Asha, India, Diodoma, didn't drink carbon, Tangwe Tolumu, Dom Yanivari. Tabi met Dio Nangaha, Kovic Gayoga, Gayagani, Bambiro, Nalan Tula Babi.2022年ရဲ့စီးပွားရေးကကျင်းတဲ့ချက်ထဲရောက်နေခဲ့ရတာပါဒါကြောင့်2023ခုနှစ်သူ့ရဲ့စီးပွားရေးပြန်ပြီးတော့အကောင်လာတဲ့အတွက်ကာဗွန်ထုတ်လုပ်မှုလည်းတိုးလာပါတယ်အိန္ဒိယနိုင်ငံမှာကြတော့ပြန်ပြည့်မြန်စွမ်းအင်ကန်တာအလင်းမြန်ကြီးထွားလာတဲ့ဆိုပေမဲ့ဖွံ့ဖြိုးတိုးတက်မှုတိတ်ပြီးတော့မြန်တဲ့အတွက်စွမ်းအင်လိုအပ်ချက်ကလည်းတိတ်ပြီးတော့များနေတာပါဒါကြောင့်ရုပ်ကျွင်းလောင်စာကြီးကနေကာ
ဝါပြင်းထန်လာတဲ့တောမင်းကြီးတွေလောင်ကျွမ်းမှုကြောင့်ဖလုံအိမ်တန်းငွေတွေအကြီးကျယ်ထွက်လာခဲ့တာပါ။အဲ့ဒီလိုသဘာဝဘေးဒဏ်တွေဆိုးသက်တဲ့ဆိုးမလာအောင်သဘာဝပတ်ဝန်းကျင်ပြောင်းလဲမှုထိန်းချုပ်နိုင်ရေးကမ္ဘာနိုင်ငံဆောင်ကသိပ္ပံပညာရှင်တွေအခုလိုကွင်းစင်သုတေသနပြုပြီးတော့နိုင်ငံကောင်းဆောင်တွေကိုအစီခံစားရထုတ်ပြန်သတိပေးနေကြတာလည်းဖြစ်ပါတယ်။ကျမနှောင်းလောပါ။
ကဘာကြီးပူနွေးလာမှုကြောင့်သဘာဝဘေးနဲ့စံနယ်ဧကာထိခိုက်လာနိုင်တာကိုနှက်လောင်ပြပြခဲ့တာပါအခုလိုပတ်စင်ကဏ္ဍတွေအပြီးမှာတော့ VOA American ဆိုင်ရဲ့စနေညအစီအစဉ်လေးဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချက်ကိုကိုစောဝတ်လှိုင်ပြပြပေးပါအောင်ခင်ဗျာ
ကာဇာကမ်းမြောင်ဒေသမှာလူသားချင်းစာနာတဲ့အကူအညီပေးနိုင်ဖို့အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စ်တွေကြောအဖွဲ့တို့တိုက်ပွဲတွေချက်ချင်းရပ်ဖို့အဆိုပြုတဲ့လူမျိုးကောင်စီဆုံးဖြတ်ချက်မူကြောင်းကိုအမေရိကန်အဖွဲ့ဝင်အမေရိကန်ပြည်ထောင်စုကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။ကုလသမဂ္ဂလူမျိုးကောင်စီမှမနေ့ဒီဇင်ဘာလ10ရက်နေ့ကမဲခွဲခဲ့ကြတဲ့မူကြောင်းကိုအမေရိကန်အစိုးရအနေနဲ့လက်မခံတဲ့အကြောင်းဒုတိယသမ္မတကြီးရောဘတ်ဝုကတက်ရောက်ဆွေးနွေးတင်ပြပေးခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံကရှေ့တန်းတိုက်ပွဲနေရာတွေကိုတင်ပို့မဲ့သွေးတိတ်ကြိုးတွေနဲ့တခြားကုန်ပစ္စည်းတွေတင်ဆောင်လာတဲ့မိုင်းနဲ့ချီရှေလျားတဲ့ truck ကားရင်တန်းကြီးဟာပိုလန်နိုင်ငံဘက်အချမ်းကနေစမှာပြိမိနေပါတယ်။လှနဲ့ချီပြီးပြိမိနေတဲ့ဒီကုန်ပစ္စည်းတွေထဲမှာရုရှားတပ်တွေကိုတိုက်ခိုက်ရေးမှာအသုံးပြုမဲ့ drone ရင်တိစောက်ရေးမှာလိုအပ်တဲ့အစိတ်အပိုင်းတွေလည်းပါဝင်ပါတယ်ခင်ဗျာ။ UAE အာရဗ်စော်ဘွားများနိုင်ငံမှာကျင်းပနေတဲ့ကုလသမဂ္ဂဥတုရာသီဆိုင်ရာညီလာခံ COP28 မှာရေနံလိုရုပ်ကျွင်းလောင်စာ fossil fuel အသုံးပြုမှုလုံးဝမရှိတော့အောင်ဆောင်ရွက်မဲ့ကိစ္စအခြေအတင်ဖြစ်နေကြပါတယ်။fossil fuel တုံးဆွဲမှုအဆုံးသက်ရေးကြိုးပမ်းမဲ့အဆိုပြုချက်မှန်တဲ့မြရတွေကိုပယ်ချဖို့ရင်နံထုတ်လုပ်တင်ဖို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကအတွင်းရေးမှူးချုပ်ကသူ့ရဲ့အဖွဲ့ဝင်နိုင်ငံ73နိုင်ငံကိုဒီသတင်းပတ်အစောပိုင်းကစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါကိုစောဝန်းလေး။အခုလိုသတင်းအချင်းချင်းပြီးမှာတော့ FIO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျွန်ဘီဟမ်ဆာနဲ့ဂျက်စတင်သွေးတို့ဖြစ်ပါတယ်။ဒ တင်ကြအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုအပ်ရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိတ်ဆက်အနာယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ